Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် November လ30ရက်နေ့ဗုဒ္ဓဦးနေ့ညဘက်အတန်လွင့်အစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါစတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံကစွန့်အင်ဆိုင်ရဲ့အခြေခံအဆောက်အုံတွေပြင်ဆင်ဖို့အမေရိကန်ကဒေါ်လာတန်90ကျော်ကူညီပါမယ်မြန်မာနိုင်ငံကိုလေရင်နဲ့ဆိုက်ရောက်လာသူတွေအတွက်ကိုဗစ်ဆိုင်ရာကန့်သတ်ချက်တွေရှင်းချပေးလိုက်ပါတယ်တရုတ်သမ္မတဟောင်းဂျန်စီမင်းကွယ်လွန်သွားပါပြီဒီသတင်းတွေအပအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ဒီမဆိုစပရတိကနေလို့ကျွန်တော်ပြောလို့ရပါလေ။အမမိညာတော့လည်းလည်းကြီးပို့တော့ပါလေ။ဒီရတော့နည်းနည်းလေးသူတို့ရှော့တော့လေလို့ပြောလို့ရတယ
်။ခရီးနေပြည်နယ်ဒီမဆိုဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးအာနာသိန်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။အဖမ်းခံထားရတဲ့ရခိုင်ဦးဆောင်ပါတီကခေါင်းဆောင်နှုတ်ကိုပြန်လှုပ်ပေးဖို့ပါတီတာဝန်ရှိသူတွေကတောင်းဆိုပါတယ်။ထိုင်းနိုင်ငံမှာမော်တော်ယာဉ်မတော်တဆမှုကြောင့်မြန်မာရွှေပြောင်းအလို့သမားတချို့တိုက်ဆုံပြီးအများအပြားဒဏ်ရာရသွားပါတယ်။AR Bank ကိုအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းအဖြစ်ပြောင်းလဲဖို့ရှိနေပါတယ်။စတဲ့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဦးစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်ပြည်သူ့ချမ်းမရေးအစီအစဉ်အားကစားအစီအစဉ်စတဲ့ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြပါတော့မယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ပျက်စီးသွားခဲ့တဲ့အလျက်စစ်တပ်အားပေးစနစ်တွေပြန်လည်ပြည့်ပြင်ရေးအတွက်အမေရိကန်ပြည်ထောင်စုကယူကရိန်းကိုကြီးမားတဲ့ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကမနေ့နိုဝင်ဘာလ29ရက်နေ့ကကြေညာပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်လာနေရရှိနေတဲ့အချိန်မှာပဲအမေရိကန်ကကူညီမဲ့အကြောင်းကြေညာလိုက်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့စွမ်းအင်ကန်တာနဲ့လျှက်စစ်မီးနဲ့အနှွေးတပ်ပေးနိုင်ရေးလိုအပ်ချက်တွေမှာသုံးစွဲဖို့အတွက်ဒေါ်လာ55သန်းကူညီထောက်ပံ့ပေးထားတာအပြင်ပျက်စီးသွားတဲ့လျှက်စစ်တပ်အပေးလိုင်းတွေပြန်လည်ပြုပြင်ရေးအတွက်ပါအမေရိကန်ဒေါ်လာ53သန်းထပ်မံကူညီပေးသွားမှာဖြစ်ပါတယ်။စောင့်ဝါဒီနီကလာနေပြီးယူကရိန်းနိုင်ငံအတွင်းကတချို့နေရာတွေမှာအအေးတန်ရေခဲအမတ်အောက်ရောက်နေတဲ့အချိန်မှာပဲယူကရိန်းရဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံ40ရာခိုင်နှုန်းကိုရုရှားတို့ကတိုက်ခိုက်ဖျက်ဆီးလိုက်တာကြောင့်တန်ပေါင်းများစွာသောယူကရိန်းပြည်သူတွေအနှွေးတက်ရဖို့နဲ့လျှက်စစ်မီးနဲ့ရေပြက်လက်မှုတွေရင်ဆိုင်နေကြရပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းပြည်သူတွေကိုတိုက်ခိုက်ဖို့အတွက်စောင့်ဝါဒီကိုလက်နက်တပွဲအသုံးပြုနေတယ်လို့ရူမေးနီးယားနိုင်ငံဘူကာရက်စ်မြို့မှာယူကရိန်းကိုအကူအညီပေးရေးအတွက်ပြုလုပ်တဲ့ဆွေးနွေးပွဲမှာနေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယန်စတိုတင်ဘတ်ကပြောကြားလိုက်ပါတယ်။ရုရှားရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်နဲ့နေတိုးအဖွဲ့တို့ကယူကရိန်းကိုအကူအညီပေးနေတာတွေကိုအဟန့်အတားဖြစ်စေမှာမဟုတ်ဘူးလို့ရူမေးနီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကလည်းပြောပါရခင်ဗျာ
။ယူကရိန်းပေါ်ရုရှားကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းတရားစွဲဖို့အထူးတရားရုံးတစ်ခုဖွင့်နေပေးဖို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဗွန်ဒယ်လီယန်ကဘူဒူနေမှာတောင်းဆိုလိုက်ပါတယ်ဒီတရားရုံးကကုလသမဂ္ဂကကြောထောက်နောက်ခံပေးထားတဲ့တရားရုံးဖြစ်မှာပါပြီးခဲ့တဲ့ February လယူကရိန်းကိုကျူးကျော်ပြီးခဲ့ကရုရှားတပ်တွေကြောင့်ပျက်စီးဆုံးရှုံးခဲ့ရတာတွေကိုယူကရိန်းကပြန်လည်တိစောက်ရမှာရုရှားနဲ့တာဝန်ရှိသူတွေကကုန်ကျစရိတ်တွေကိုပေးရမယ်လို့လည်းသူကပြောပါတယ်ရူမေးနီးယားနိုင်ငံမှာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးနိုင်ငံရဲ့ဝန်ကြီးတွေယူကရိန်းရင်းနဲ့ယူကရိန်းကိုထောက်ခံပေးရေးဆွေးနွေးတဲ့စီဝစ်နောက်ဆုံးနေ့မှာကွန်မရှင်ဥက္ကဋ္ဌဗွန်ဒလီယန်ကအခုလိုပြောဆိုလိုက်တာပါယူကရိန်းဟာတနေ့မှာတော့နေတိုးကိုဝင်ရောက်ခွင့်ရလိမ့်မယ်လို့နေတိုးအတွင်းမှူးချုပ်ဂျန်စ်စတိုတန်ဘတ်ကပြောပါတယ်ယူကရိန်းဖွဲ့ဝင်ဖြစ်ရေးဟာ2008ခုနှစ်ခရဲကစခဲ့ပြီးတော့ဖြစ်ပေမဲ့အဲ့ဒီခရဲကထူးမလာခဲ့သေးပါဘူးမကြာမီဆွီဒင်နဲ့ဖင်လန်ဒိုနဲ့နေတိုးရဲ့အဖွဲ့ဝင်တွေဖြစ်လာကြလိမ့်မယ်လို့ဂျန်စ်စတိုတန်ဘတ်ကပြောပါတယ်ခင်ဗျာ
2020အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကိုအာဏာလွှဲမလွှဲနိုင်အောင်အကြမ်းဖက်ဟန်တာဖို့ပူပေါင်းကြံစည်မှုနဲ့အုတ်ကီပါစ်အဖွဲ့ကောင်းဆောင်စတီဝတ်ရိုးဒ်ကိုအပြစ်ရှိတယ်လို့ဝါရှင်တန် DC ကပြည်ထောင်စုတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်စတီဝတ်ရိုးဒ်ဟာနိုင်ငံတော်ပုံကံမှုဖြစ်အောင်လျှို့ဝှက်ပူပေါင်းစီစဉ်မှုနဲ့ထင်ရှားကြောင်းခုံတမာရီအဖွဲ့ကမနေ့နိုဝင်ဘာလ29ရက်နေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်အုတ်ကီပါစ်အဖွဲ့ဟာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံတဲ့လက်ရဇွန်အစွန်ရောက်ဝါဒကိုလက်ခံကျင့်သုံးနေသူတွေဖြစ်ပြီး 2020 ရွေးကောက်ပွဲမှာသမ္မတထရမ့်ရှုံးနိမ့်ခဲ့တာကိုလက်မခံတဲ့အတွက်အာဏာလွှဲမပေးရအောင်2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်ရဲဝင်ရောက်ပြီးအချမ်းဖက်နောက်ဆက်ဟန်တာဖို့ကြိုးစားခဲ့ကြတာပါအိုကီပါစစ်ဖွဲ့ခေါင်းဆောင်စတီဝါဒ်အပါအဝင်သမ္မတဟွန်ထရမ့်ကိုထောက်ခံသူတွေကထရမ့်အင်ပြူတော်ကထွက်မသွားရအောင်မရရတဲ့နည်းနဲ့ဟန်တာမယ်ဆိုတဲ့ကြံစီလှုပ်ဆောင်မှုနဲ့ဆိုင်တဲ့လေးဝက်ပို့ထားတဲ့စာတွေ အတန်ဖန်းထားတာတွေနဲ့ဗီဒီယိုမှတ်တမ်းတွေကိုတက်သေးဖြစ်တင်သွင်းပြီးတရားရေးဌာနကသူတို့အပေါ်ဆွဲချက်တင်ခဲ့တာဖြစ်ပါတယ်စတီဝါဒ်ရုတ်စ်နဲ့အတူအမှုတွဲတစ်ခုတည်းတရားစွဲခံရတဲ့လုပ်ဖော်ကံမဲ့ကယ်လီမက်ဆိုသူကလည်းအလားတူနိုင်ငံတော်ပုံကံမှုဖြစ်အောင်သတင်းမာတွေနဲ့လုံဆော်ခဲ့တာထင်ရှားကြောင်းခုံတမာတွေအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်ဒီအမှုအတွက်သူတို့အနေနဲ့အများဆုံးထော
Republican အမတ်ဆန်ယောက်က Democrat အမတ်တွေနဲ့ပေါင်းပြီး American အထက်လွှတ်တော်မှာအခုလိုမဲပေးလိုက်ကြတာပါ1996ခုနှစ်လက်ထပ်ထိမ်းမြှောက်မှု Federal ဥပဒေအရယောက်ျားနဲ့မိန်းမလက်ထပ်တာကိုပဲလက်ထပ်ထိမ်းမြှောက်မှုလို့အဓိပ္ပာယ်ဖွင့်ဆိုခဲ့ပါတယ်ဒီဖွင့်စဉ်ချက်ကိုပြင်ဆင်ပြီးအထက်လွှတ်တော်ကအခုလိုမဲပေးလိုက်ကြတာဖြစ်ပါတယ်မိမိပြည်နယ်မှာလက်ထပ်တာမဟုတ်ပေမဲ့တခြားပြည်နယ်တွေမှာလိန်တူနဲ့လူမျိုးခြားလက်ထပ်ထားတာကိုပြည်နယ်တွေကအသိမှတ်ပြုကြဖို့လေဥရေပြင်ဆင်ချက်မှာပြတ်ထန်းထားပါတယ်။ဒါပေမဲ့ပြည်နယ်တွေကအဲ့ဒီလိုလက်ထပ်ထိမ်းမြှောက်မှုအပေါ်ပိတ်ပင်တာကိုတော့တားဆီးမထားပါဘူး။ကိုရင်ပြတ်ချတာကိုဖက်ဒရယ်အစ်မမဟုတ်ပဲပြည်နယ်အစ်မဆုံးဖြတ်ဖို့တရားလွတ်တော်ချုပ်ကဆုံးဖြတ်လိုက်ပြီးတဲ့နောက်ပုဂ္ဂလိကလွတ်လပ်ခွင့်အပေါ်အခြေခံတဲ့ကိစ္စတွေအတွက်စိုးရိမ်လာကြတာကြောင့်ပါတီနေရရဲ့လွတ်တော်အမတ်တွေကအခုလိုပူးတွဲလှုပ်ဆောင်ခဲ့ကြတာပါ။ဒီဥပဒေကိုအောက်လွှတ်တော်မှလည်း Republican အမတ်48ယောက်ရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့ပြီးအထက်လွှတ်တော်ကိုပို့ခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်ကဘာသာရေးဆိုင်ရာလွတ်လပ်ခွင့်ပြင်ဆင်ချက်ကိုဒီဥပဒေမှာထည့်သွင်းလိုက်ပြီးအောက်လွှတ်တော်ကိုစဉ်းစားနိုင်ဖို့ပြန်ပို့ထားပါတယ်။ဂျပန်နိုင်ငံမှာတော့လိင်တူချင်းလက်ထပ်ထိမ်းမြှောက်မှုအပေါ်ပိတ်ပင်ထားတာဟာဖွဲ့စည်းပုံနဲ့အညီဖြစ်တယ်လို့တိုးချိုမှရှိတဲ့ KI တရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့လိင်တူလက်ထပ်ထားတဲ့မိသားစုတွေအတွက်ဥပဒေအရအကာအကွယ်မဲ့နေတာကသူတို့ရဲ့လူခွင့်ရေးကိုချိုးဖောက်ရာရောက်တာကြောင့်ဥပဒေအရအကာအကွယ်ပေးဖို့စဉ်းစားသင့်တဲ့အကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ
် VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ19.6 kHz 15.53 ညာ25.11 kHz 11.83 ညာ32.kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေဗိုလ်ထုံးညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကိုလေကြောင်းကနေဝင်ရောက်လာမဲ့ခီးသွားတွေအတွက်လေရင်ဆက်ရောက်ချိန်ဓာတ်ခွဲဆန်းသတ်မှုရယူရမယ်ဆိုတဲ့ကန့်သတ်ချက်ကိုဒီဇင်ဘာလ10ရက်နေ့ကစလို့မြန်မာအာဏာပိုင်တွေကဖြေလျှော့ပေးလိုက်ပါပြီဒါပေမဲ့မြန်မာနိုင်ငံမဝင်ခင်မှာကိုဗစ်ကာဝဇေထိုးပြီးကြောင်းသက်သေခံလက်မှတ်ဒါမှမဟုတ်မြန်မာနိုင်ငံကိုဆက်ရောက်ချိန်မတိုင်ခင်48နာရီအတွင်းကိုဗစ်ကင်းစင်ကြောင်းစစ်ဆေးချက်ပြသရတော့မှာဖြစ်ပါတယ်အရင်တော့ကတော့ဒီလိုကိုဗစ်ကင်းစင်မှုသက်သေခံအပြင်48ရောက်ချိန်မှာ RDT နီးနဲ့ဓာတ်ခွဲဆန်းသတ်မှုခံယူကြရတာပါပြည်တွင်းရောဂါကူးစက်မှုနှုန်းကျဆင်းပြီး14ရက်ဆက်တိုက်ပိုးတွေ့နှုန်းတိရခိုင်နှုန်းအောက်ရောက်ရှိလာတဲ့အတွက်နိုင်ငံတကာပုံမှန်လေကြောင်းလိုင်းတွေကတစ်ဆင့်ဝင်ရောက်လာမဲ့ခီးသည်တွေကိုကိုဗစ်စီးမြင့်နဲ့ကန့်သတ်ချက်တွေရှော့ချွတ်ပေးလိုက်တာဖြစ်တယ်လို့မြန်မာကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းကယ်ဆယ်ရေးလေရင်ခီးနဲ့ဝင်ရောက်လာတဲ့သူတွေနဲ့နေဆက်ဝင်ထွက်ဂိတ်တွေကနေဝင်ရောက်လာတဲ့ခီးတွေအတွက်တော့ရခင်သတ်မှတ်ချက်တွေအတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်။မြန်မာကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ29ရက်နေ့မှာစစ်သူတွေတဲ့ပိုးတွေ့ရခိုင်နှုန်း3.3ရာခိုင်နှုန်းရှိတယ်လို့သိရပါတယ်။နိုဝင်ဘာလ29ရက်နေ့အထိဆိုရင်တော့မြန်မာနိုင်ငံတွင်ကိုဗစ်ရောဂါပိုးတွေ့ရှိသူစုစုပေါင်း9000ကျော်ရှိခဲ့ပြီးသေဆုံးသူ2000နီးပါးရှိခဲ့တယ်လို့ကျန်းမာရေးဌာနစီးရင်နေရသိရပါတယ်ခင်ဗျာ
။ရွှေပြောင်းအလို့သမားအများပြနေထိုင်နေတဲ့တရုတ်နိုင်ငံတောင်ပိုင်းကွာကျိုးမြို့မှာကိုဗစ် -19 ကန့်သတ်ချက်တွေကိုစတင်တဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားပဋိပက္ခတွေဖြစ်ခဲ့ကြပါတယ်။ကာကွယ်ရေးဝန်ဆောင်တွေဝစ်ဆင်ထားတဲ့လုံခြုံရေးတပ်ဖွဲ့တွေကလမ်းတွေမှာကင်းလည်နေတာကိုဆိုရှယ်မီဒီယာတွေပေါ်မှာတင်ထားတဲ့ဗီဒီယိုတွေပါတွေ့ရပါတယ်။အစောပိုင်းတုန်းကဘေကျင်း၊ရှန်ဟိုင်းနဲ့တခြားမြို့ကြီးတွေမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲတွေကိုအာဏာပိုင်တွေကဖိနှိပ်ဖြိုခွဲသလိုဆန္ဒပြသူတွေကိုလည်းဖမ်းဆီးနေတာပါ။တစ်ချိန်တည်းမှာပဲချမှတ်ထားတဲ့ကိုဗစ်စီကံတချို့ကိုဖြေလျှော့ပေးခဲ့ပါတယ်။ဆန္ဒပြသူတွေကတရုတ်သမ္မတဇီဂျင်ပင်ရာဒူးကနှုတ်ထွက်ဖို့နဲ့နိုင်ငံရေးလွတ်လပ်ဖွဲ့မှာတောင်းဆိုနေကြပါတယ်။ တရုတ်မှာ1989ခုနှစ်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေဖြိုခွင်းခံခဲ့ပြီးရတဲ့နောက်ပိုင်းဆန္ဒပြပွဲတွေမရှိသလောက်ဖြစ်ခဲ့ပြီးအခုလက်တတော်နိုင်ငံတော်အမျိုးကြီးတွေနဲ့တက္ကသိုလ်ကျောင်းတွေမှာစုဝေးဆန္ဒပြနေကြတာဟာသမ္မတဇီဂျင်းပင်လက်ထက်အကြီးမားဆုံးဆန္ဒပြပွဲတွေပဲဖြစ်ပါတယ
်တရုတ်နိုင်ငံကိုကဘာကစီးပွားဒီကမှာခင်ဗျာတရုတ်နိုင်ငံကိုကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်အောင်ဦးဆောင်ခဲ့သူသမရဟောင်းဂျန်စီမင်းအသက်96နှစ်မှာကွယ်လွန်သွားပါတယ်သွေးကင်ဆာရောဂါအပြင်ခန္ဓာကိုယ်ရင်းအင်္ဂါတွေပုံမှန်အလုပ်မလုပ်တော့တာကြောင့်ဒီကနေ့ရှန်ဟိုင်းမြို့မှာသေဆုံးသွားခဲ့တယ်လို့အစိုးရပိုင်းရှင်းဟွာသတင်းမှာဖော်ပြပါတယ်1989ခုနှစ်ကဖြစ်ခဲ့တဲ့တရားမဏ္ဍပ်ရင်ပြင်ဒီမိုကရေစီရေးဆန္ဒပြမှုတွေကိုတရုတ်အစိုးရကအကြမ်းဖက်နှင်းနှင်းမှုကြောင့်တရုတ်ကိုအနောက်နိုင်ငံအများစုကအဆက်အသွယ်ဖြတ်ထားခြင်း1993ခုနှစ်မှာဂျန်စီမင်းသမရဖြစ်လာခဲ့ပါတယ်။အဲဒီနောက်မှာတော့တရုတ်နိုင်ငံကိုပြင်ပကဘာနဲ့ပြန်ပြီးကုလူဆက်ဆံမှုတွေရှိလာအောင်သူကြိုးပမ်းခဲ့သလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်လာအောင်ဦးဆောင်ခဲ့ပါတယ်။ကွန်မြူနီနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကိုဈေးကွက်စီးပွားရေးဥတီတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့သလို1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်လက်အောက်ကနေပြန်ရဖို့နဲ့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့နဲ့တရုတ်နိုင်ငံဝင်ရောက်ဖို့စတဲ့သမိုင်းဝင်ပြောင်းလဲမှုတွေကိုလည်းသူကလှုပ်ဆောင်ပေးခဲ့တာပါ။တရုတ်စစ်တပ်ကြီးကလည်းဖြစ်ခဲ့တဲ့သမရဟောင်းဂျန်စင်မင်းလက်ထက်အစိုးရစန့်ကျင်သူတွေကိုဖိနှိပ်ချုပ်ချယ်ခဲ့သလိုလူ့အခွင့်အရေးအလို့သမားအခွင့်အရေးနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချခဲ့ပါတယ်။ Falun Gong ဘာသာရေးအဖွဲ့ကိုလည်းနှိမ်နှင်းခဲ့ပါတယ်။1993ခုနှစ်မလကနေ2003ခုနှစ်မလအထိတရုတ်နိုင်ငံရဲ့၅ရောက်မြောက်သမရအဖြစ်သူထာဝန်ထမ်းဆောင်ခဲ့တဲ့စနစ်တာကာလအတွင်းသမိုင်းဝင်ခေါင်းဆောင်မှုတွေကိုဦးဆောင်ခဲ့သူဂျန်စင်မင်းဟာ2004ခုနှစ်စက်တင်ဘာလမှာတရုတ်ဗဟိုစစ်ကော်မရှင်ဥက္ကဋ္ဌအဖြစ်ကနေပါအငြင်းစားယူခဲ့ပါတယ်ခင်ဗျာ
ကိုဗစ် -19 နဲ့ပတ်သက်တဲ့သတင်းချက်လက်အမှားတွေကို Twitter လူမှုဆက်ပြန်တာကပိတ်ပင်တော့မှာမဟုတ်ကြောင်း Twitter ရဲ့နောက်ဆုံးထောက်ပြလိုက်ပြီးတဲ့နောက်စီးပင်းတွေကိုအင်္ဂါနေ့ကပြောင်းလိုက်တာပါသူကိုယ်တိုင်ကလည်းကိုဗစ်နဲ့ပတ်သက်ပြီးလမ်းလွဲနေနိုင်တဲ့သတင်းတွေကိုအရင်ကပြန်ပြောခဲ့မှုပါတယ်သတင်းချက်လက်အမှားတွေပိတ်ပင်တဲ့မူဝါဒကို2020အစောပိုင်းကချမှတ်ခဲ့ပြီးအကောင့်ပေါင်းပေါင်းတထောင်ကျော်နဲ့တင်ထားတဲ့အကြောင်းအရာပေါင်းတသိန်းနည်းလောက်ကိုရခင် Twitter ပိုင်သူတွေကဖယ်ရှားခဲ့တာပါအခုလိုပြင်ဆင်လိုက်တဲ့အတွက်အထူးသဖြင့်ကာကွယ်ဆေးထိုးတာအကျိုးမရှိလို့ထင်မြင်တာတွေညံလာနိုင်ကြောင်းကျမရေးဆိုင်ရာကြွန့်ကျင်သူတွေကပြောကြပါတယ်ဒါပေမဲ့တချို့ Twitter အသုံးပြုနေသူတွေကတော့ဒါဟာလွတ်လပ်စွာပြောဆိုခွင့်ဖြစ်တယ်လို့ဆိုကြပါတယ် Twitter ရဲ့စီးမင်းအသစ်ဟာအသုံးပြုသူတွေပေါ်တာဝန်နဲ့ရောက်တယ်လို့ New York ရေရှိပါတက်ကလူကလူမှုမီဒီယာသုတေသီ Paul Russell ကပြောပါတယ်COVID virus ကတော့ဆက်လက်ပြန့်နေပြီးတနင်္လာနေ့အထိတနေ့ကို38,800နီးလောက် COVID ဖြစ်နေကြတာပါတနေ့တနေ့ COVID နဲ့ဆေးဟုတ်တရားသူ28,000တရားရှိပြီး313ယောက်သေဆုံးနေကြပါတယ
်တရင်တွေကိုကိုဇော်ဝင်းလိုင်းနဲ့ဦးတင်မောင်တန်းတို့ပြောပြသွားတော့ပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဖိတ်ပုချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါတော့မယ်။ပထမအဆုံးအနေနဲ့ကတော့ခရီးတည်နယ်ထဲမှာနိုဝင်ဘာလလယ်ကစပြီးစစ်အင်အားဖြည့်တင်းနေတဲ့စစ်ကောင်စီတပ်တွေဟာနေရာအနှံ့တပ်ဖြန့်ချထားပြီးလက်နက်ကြီးတွေအားပြုလာတယ်လို့ Kirinni အမျိုးသားကာကွယ်ရေးတပ် KNDF ကပြောဆိုပါတယ်။ဒီကနေ့ဗုဒ္ဓနေ့မှာဆိုလို့ရှိရင်လည်းဒီမော်ဆိုမျိုးနယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ Kirinni ကာကွယ်ရေးတပ်ဖက်ကပျောက်ကြားစစ်ပုံစံမျိုးနဲ့ခုခံကာကွယ်တိုက်ခိုက်နေတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကဖေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြမှာပါ
။ကယားပြည်နယ်အထူးသဖြင့်ဒီမော့ဆိုမြို့နယ်တဝိုက်မှာမြန်မာစစ်ကောင်စီတပ်နဲ့ကီနီမျိုးသားများကာကွယ်ရေးတပ် KNDF တို့အခု၂ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ဒီမော့ဆိုမြို့နယ်စစ်တပ်နယ်မြေခံတပ်ရင်းတွေကမော်တာအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးတခါတည်းရန်လွိုက်ကော်ဘက်ကတပ်ရင်းကလည်းလှမ်းပြီးပစ်ခတ်ကြောင်း KNDF ကပြောပါတယ်။မြေပြင်မှာတော့မြန်မာစစ်တပ်ရဲ့တပ်မ66ကအဓိကလှုပ်ရှားနေတယ်လို့ KMDF ရဲ့ပြန်ကြားရေးဘက်က VOA ကိုပြောပါတယ
်။ဒီမော့ဆိုစက်ပွဲတော်ပြခွန်နေလို့ကျွန်တော်ပြောလို့ရပါလို့ရတော့မြေပြင်နေမှာအဲ့လိုပဲရှိနေသေးတယ်။အော်မင်းညာတော့လည်းလည်းကြီးပို့တော့တော့ဗောလေဒီရတော့နည်းနည်းလေးသူတို့ short တော့တယ်လို့ပြောလို့ရတယ်။120ပါမယ်။180ပါမယ
်။ဒီမော့ဆိုမျိုးနယ်ရဲ့မြောက်ပိုင်းသေးစုလဲကြေးရွာထဲမှာလဲမြန်မာစစ်တပ်ဘက်ကလာတော်ကြာတက်ဆွဲထားပြီးစီရေးဖော်ဆောင်နေကြောင်းဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်ဒါကြောင့်ဒီနေ့မနက်ပိုင်းမှာအဲ့ဒီစစ်တပ်ရှိတဲ့နေရာကိုစစ်ကြောင်း၃ခွဲခွဲပြီးဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါရယ်ကျွန်တော
်တို့ပြည်သူတော်စီရသူတို့ရဲ့သူအဲ့ရတဲ့အနေနဲ့အိမ်မှာသူတို့ကအခိုက်အခါထားတဲ့အမှသူစီကုန်းကြီးသားပေါ့နော်အဲ့မှာစီကုန်းကိုလေရတော့နှစ်ဆက်ကုန်းတော့ဒီခါလဲဒါပေမဲ့သူတို့ကသမိုင်းကိုသူတနည်းအားဖြင့်သူထားပါတော့နော်မကောင်းမကောင်းကသူထားတယ်အဲ့မှာသူကကနှုတ်သေးနေလို့ဆီဆောင်လေးသူလုပ်ပြီးတော့
သူတို့ရဲ့ခန္ဓာကိုယ်နိုင်ငံမှာသူတို့မြုံနိုင်တယ်အများအပြားဆောင်ထားတယ်။နောက်ပြီးတော့သူတို့နဲ့အနီးစားတဲ့ခိုက်တံမှာလည်းသူတို့နိုင်ငံအများအပြားဆောက်ဖြစ်ဆောင်ထားတယ်။အဓိကသူတွေကသူတို့တော့တတိယမျိုးသူတို့ရေဖို့ဖြစ်ရှာနိုင်မှာနော်။
ကြားပြည်နဲ့တွင်းခုလိုလက်နက်ကြီးနဲ့မြေမြုပ်မိုင်းကြောင်းအရတားထိခိုက်တေဆုံးမှုတွေများလာတာကိုလည်းနိုင်ငံတကာဖွဲ့စည်းတွေကသတိပေးထုတ်ပြန်ထားပါတယ်။ကယင်နီမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF တပ်ဖွဲ့တွေကလည်းတိုက်ပွဲချပြည်သူတွေကိုထိခိုက်မနစ်နာအောင်စီးမင်းစည်းကမ်းတွေထုတ်ပြန်နေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကဆိုပါတယ်။ကြားပြည်နဲ့ဒေသခံအခေါ်ကယင်နီပြည်နယ်တွင်းစစ်အာဏာသိမ်းမှုဆန္ဒပြပွဲတွေစစ်တပ်ကအကြမ်းဖက်နှိမ်နင်းပြီးနောက်ပိုင်းကလေးကလက်နက်ကင်ခုခံမှုတွေပေါ်လာခဲ့တာပါ။တနေ့ကျော်နှစ်နှစ်နီးပါတိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ
်။ဒါကတော့ခရနီဘက်ကတိုက်ပွဲအခြေအနေတွေကိုရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြသွားတာပါ။ဆက်လက်ပြီးတော့ရခိုင်ဘက်ကသတင်းတချို့ဆက်ပါအောင်မယ်။ရခိုင်ဦးဆောင်ပါတီ AFP ကထိပ်ပန်းခေါင်းဆောင်လွတ်တော်ကိုယ်စားလှယ်ဟောင်းနှစ်ဦးဖမ်းဆီးခံထားရပြီးအခုချိန်အထိမိသားစုတွေနဲ့အဆက်အသွယ်မရဖြစ်နေပါတယ်။ဖမ်းဆီးခံထားရတဲ့နှစ်ဦးတည်းကတဦးကိုရခိုင်တပ်ဖွဲ့ဖြစ်တဲ့ AA အဖွဲ့ကသူတို့ဖမ်းဆီးထားတာလို့ဆိုပေမဲ့နောက်တဦးကိုတော့သူတို့မသိရှိဘူးလို့ပြောထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဆန်ကျော်ကဆက်ပြီးပြောပြမှာပါ
။ဒေါက်တာအေးမဦးဆောင်နဲ့ရခိုင်ဦးဆောင်ပါတီ AFP ကထိပ်ပိုင်းပါတီခေါင်းဆောင်ဦးဖြစ်တဲ့ဦးကျော်စောဦးနဲ့ဦးကျော်လွင်တို့ဖမ်းဆီးခံထားရပြီးအခုချိန်ထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးတာကြောင့်စိုးရိမ်နေကြရတယ်လို့ဖမ်းဆီးခံထားသူတွေမိသားစုဝင်တွေကပြောပါတယ်။ဖမ်းဆီးခံထားရတဲ့ပါတီခေါင်းဆောင်ဦးတွေကဦးကျော်စောဦးကိုတော့မေးမြန်းစရာရှိတာကြောင့်ခေါ်ယူထားတာဖြစ်ပြီးစိုးရိမ်စရာမရှိဘူးလို့ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွင့်ရသူခိုင်သူကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောထားပါတယ
်။ကိုကျော်စောဦးနဲ့ပတ်သက်ပြီးခဲ့တော့ကကျွန်တော်တို့တဲ့အစွေးနွေးမိမရန်စရာကိစ္စဒီစကေရှင်ဟင်းရဲ့ background နဲ့ကျွန်တော်တို့ပေါ်ယူစကားပြောနေဆိုတာဟင်းပါတယ်ဆိုကဲပရာဘုဆိုတော့သူစားကြမ်းကြမ်းမှာပါဟင်းပါတယ်အာတခုလေးတော့ဆိုရင်ကြမင်းပ
ါနောက်ထပ်ပါတီထိပ်ပိုင်းခေါင်းဆောင်တူဖြစ်တဲ့ဦးကျော်လွင်ကိုတော့ပြီးခဲ့တဲ့အောက်တိုဘာလ4ရက်နေ့ကလေးကသူနေထိုင်တဲ့ကြောက်ဖြူမြို့နယ်ဇင်ချောင်းကျေးရွာကနေအိမ်မှာအမည်မသိလူ20လောက်လာရောက်ဖမ်းဆီးခေါ်ဆောင်တာခံခဲ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်ဦးကျော်လွင်ဖန်းစည်းခံရတာနဲ့ပတ်သက်ပြီးရခိုင်လက်နက်ကန် AA ဖွဲ့ဘက်ကမသိရှိသေးကြောင်းပြောဆိုထားပါတယ်။လက်ရှိအချိန်ထိဦးကျော်လွင်ဖန်းစည်းခံရတာနဲ့ပတ်သက်ပြီးတရင်အစနာမရသေးတာကြောင့်စိုးရိမ်နေရတယ်လို့လည်းဖန်းစည်းခံထားတဲ့ဦးကျော်လွင်ရဲ့ညီဖြစ်သူဦးကျော်နိုင်ကပြောပါတယ
်။နော်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ဒေဘူစီရဖြစ်ဖြစ်ဖြစ်ဖြစ်ပေါ့နော်။အဲဘာအပြစ်နဲ့ထားတာလဲအဲ့ဒါကိုသိချင်တာ။ဒါပေမဲ့သူတို့ကြတော့လေကျွန်တော်တို့မသိဘူးအထက်ကမသိဘူးအောက်ကမသိဘူးဆိုတော့ကျွန်တော်တို့လူတယောက်မှမိသားစုတွေအများကြီးရှိတာပေါ့ဗျာ။မတည်ဘူးဆိုတာတော့နည်းနည်းကျွန်တော်တို့ကတော့မိသားစုပြောင်းနေနဲ့ဆိုးရင်တော့ဗျာအားကြီးလေ
ရခိုင်လက်နက်ကန် AA ဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားနေတဲ့တော်လိုင်းကာလာတွေမှာပြည်သူတွေစိတ်ဝမ်းကွဲစေမဲ့လှုံ့ဆော်မှုတွေကိုခွင့်မပြုသလိုလိုအပ်ရင်လိုအပ်သလိုတိုင်းပြည်အရေးအတွက်လှုံ့ဆော်ရတာတွေရှိရလို့ AA ပြောခွင့်ရခိုင်သူကကပြောဆိုထားတာရှိပါတယ်ရခိုင်ဦးဆောင်ပါတီ AFP ဘက်ကတော့ပါတီဝင်နှစ်ယောက်စလုံးဟာပါတီအတွက်အရေးကြီးသလိုဖမ်းဆီးထားရလောက်အောင်အပြစ်လုပ်ထားတာမရှိတဲ့အတွက်ဖမ်းဆီးထားသူတွေအနေနဲ့အမြန်ဆုံးပြန်လွတ်ပေးစေချင်တယ်လို့လည်းရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့ခံမှန်းတာကနိုင်ငံကြီးနဲ့တွေ့တဲ့ပုံကူတိုင်းကတူလန်ရင်းနဲ့သွားနေတဲ့ပုံကူတွေလမ်းကြောင်းကိုမြည်ပြီးနေတဲ့မှာအနှောက်အယှက်မသေးဘူးပြကြီးတဲ့ရေစီးပါစီဟုတ်ပလားဟိုကင်တီချင်းမဖြစ်အောင်တမိုင်းနဲ့အတွေ့အကြုံလေးတွေကိုနော်ဟိုခုနကအကန့်အသတ်လေးနဲ့ဟိုနားဝင်ပါစီဆိုတာမျိုးနဲ့ကြိုးဆိုတာနောက်ပြန်ရှိကြပါတယ်အဲ့တော့ကျွန်တော်ထပ်ပြီးပြောရရင်အဲ့ဒီပုဂ္ဂိုလ်နှစ်ဦးလုံးကကျွန်တော်တို့ပါတီအတွက်အလွန်တရာအရေးကြီးပါတယ်မိသားစုတွေကလည်းစိတ်ကူနေကြပါတယ်ကိစ္စကြီးကြီးမားမားမဟုတ်တဲ့အတွက်เนาะခုနကလိုမေးမြန်းပြီးရင်မိခင်ပါတီကိုပြန်ပြီးတော့လွှတ်ပေးဖို့ကျွန်တော်တို့ဟိုတောင်းဆိုပါတယ်
လက်နက်ကန်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့ဒေသခံပြည်သူတွေမကြာခဏဖမ်းဆီးခံရတာတွေရှိပါတယ်ဒီနှစ်လအတွင်းမှာပဲရခိုင်ဒေသခံ300ကျော်ကိုရခိုင်လက်နက်ကန် AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးထားတာရှိရလို့ AA အဖွဲ့ဘက်ကပြောဆိုသလိုရခိုင်လက်နက်ကန် AA အဖွဲ့ဘက်ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေစစ်ကောင်စီဝန်ထမ်းတွေနဲ့ပါတီဝင်တွေကိုခေါ်ယူစစ်ဆေးတာတွေရှိနေတာလည်းဖြစ်ပါတယ်လက်တလုံးမှာတော့ AA နဲ့မြန်မာစစ်ကောင်စီတပ်တွေအကြနှုတ်အားဖြင့်အပြစ်ခတ်ရစေးယူထားကြပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုသမားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြပါအောင်မယ်မြန်မာနိုင်ငံသား MOU အလုသမားများကိုထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေထိုင်းတောင်ပိုင်းဟိုင်ရိုင်းမြို့ကိုပို့ဆောင်တဲ့ဘတ်စကာဒဇီဟာမဲလမောင်းတက် ကာလမ်းမှာနိုဝင်ဘာလ29ရက်နေ့ညကတိမ်မောက်တာကြောင့်မြန်မာ၏အပါဝင်လူ3ဦးသေဆုံးကကားပေါ်မှာလိုက်ပါလာတဲ့လူ40ကျော်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ဒီသတင်းကိုစုံစမ်းထားတဲ့ VOA သတင်းတောက် AA မှာကမအေးမှာကဆက်ပြီးပြောပြမှာပ
ါထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့် MOU နဲ့တရားဝင်လာတဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမား40ကျော်တင်လာတဲ့ဘတ်စကားတစ်စီးဟာနိုဝင်ဘာလ29ရက်နေ့ကမဲဆောက်ကနေတက်ကိုသွားတဲ့တောင်တက်လမ်းမှာအချိန်ပြင်းစွာပေါင်းနှင်ပြီးဘရိတ်ပေါက်ကတိမ်းမောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသားတွေတေဆုံးထဏ်ရာရတာတွေရှိနေတယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
်။မိုင်နဲ့60နဲ့80ကြာ။အခုက68မြင်းဆောင်300။အဲ့ဒီနေရာမှာတိမ်းမောက်တာ။အဲ့တော့ဟိုရင်မောင်းတစ်ယောက်နဲ့ထိုင်းနိုင်ငံသားရင်မောင်းတစ်ယောက်နဲ့မြန်မာနှစ်ယောက်ဒီဆုံးသွားတာပေါ့။အခြားသော44ယောက်ကတော့တန်ရရတာပေါ့ကားပေါ်မှာ48ယောက်ပါတယ်အမုတ်လူသား45ယောက်ထိုင်းရင်မောင်းနဲ့ထိုင်းရင်လိုက်ရင်နောက်လိုက်တယောက်ပေါ့နော်အဲ့တော့ဟိုနောက်ဆုံးခြေနေရတော့သူတို့မဟာရတ်တက်မဟာရတ်စေုံကြီးတမှာရှိတယ်လေစေကွာကုတမှုခံနေရဒီထိုင်းနိုင်ငံဆိုင်ရာလူသမားတန်ရရှိရောလည်းတန်ရရှိတည်သွားနေတယ်လို့ကြက်သိရတယ
်မြန်မာတွေတင်လာတဲ့ကားတွေဟာပုံမှန်ပြေးဆွဲနေတဲ့ရင်လိုင်းတွေကကားတွေလိုမဟုတ်ပဲကားကြန့်ခိုင်မှုအားနည်းတာတွေစစ်ဆေးမှုတွေပေါ့ဆတာတွေကြောင့်အခုလိုမျိုးမကြာခဏတိမ်းမောက်မှုတွေဖြစ်ရတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ကြာကြန့်ခိုင်မှုအားနည်းတာတွေရင်တိမ်းချော်တာရှိနိုင်တယ်။ခုကလည်းကားပြောမစို့ဘရိတ်ပေါက်ပြော့လမ်းတိမ်းချော်ပြီးပေါက်သွားတာပဲ။အရင်ကျွန်တော်ကိုဗစ်မဖြစ်ခင်၃နှစ်တုန်းကဒီလမ်းမိုင်းကိုစောင့်ကြည့်တဲ့အဖွဲ့တွေပါလေ။ကုန်းလမ်းပို့ဆောင်ရေးဌာနကမော်တော်ရင်မောင်းကိုဟိုပြောမယ်ဆိုရင်အရက်သေးတာတောက်စားထားခြင်းရှိပြီးမွေးသေးသုံးစားခြင်းရှိပြီးစစ်ဆေးတယ်ကားပေါ်ပါလာတဲ့လူတွေကလည်းဒီစီကန်းနဲ့ဒီကားပေါ်မှာလိုက်ပါလာခြင်းရှိပြီးစစ်ဆေးတာကြီးလှုပ်တယ်တပတ်တွေပတ်ဖို့အဲ့ဒါတွေပေါ့ဗျာအဲ့ဒါလိုတာပေါ့ဗျာအကုန်လုံးလွန်ခဲ့သော၃နှစ်လောက်ကအခုမလှုပ်တော့ဘူ
းမဲဆောက်တက်လမ်းမပေါ်ကဒွိုင်းရုတ်တောင်ကုန်းနေရာဟာမကြာခဏကားတိတ်မောက်ပြီးတေဆုံးမှုများတာကြောင့်တင်မင်းတမန်နေရာအဖြစ်လဲထိုင်းလူမျိုးတွေကခေါ်နေကြတာပါအခုများသောအားဖြင့်မြန်မာလူသမားတွေကိုတဲဆောင်လာတဲ့ကားတွေဟာပုံမှန်ပြေးဆွဲနေတဲ့လိုင်းကားတွေမဟုတ်တာကြောင့်ယင်ကြက်ခံမှုရှိမရှိဆိုတာတေချာစစ်ဆေးတာတွေသိမရှိဘူးလို့လဲအလုသမားရေးဆောင်ရွက်နေသူတွေကဝေဖန်နေကြတာပါဒီကားတွေဟာတာမန်လိုင်းကားတွေထက်စီးလုံးကားယင်ဈေးနှုန်းသက်သာတာကြောင့်အေဂျင်စီတွေကအသုံးပြုကြတာများတယ်လို့လဲဆိုပါတယ်လိုင်းကားကားဂိတ်မှာအလုလုကန်နေတဲ့မြန်မာလူသမားတို့ကတော့လိုင်းကားတွေဟာတေးချာစစ်ဆေးမှုလုပ်တာတွေ့ရကြောင်းကားသမားတွေဟာကားပေါ်မှာမူးယစ်စေတာကိုတောက်သုံးတာမျိုးမရှိရတဲ့အပြင်ကားကိုအမြန်မောင်းတာဆိုရင်လည်းခရီးသည်တွေကတိုင်ကြားတာတွေလုပ်နိုင်ကြောင်းပြောပြပါတယ်သူတို့ကားဂိတ်တွေမှာတော့ထွက်တဲ့ကားတွေဟာခရီးဝေးမသွားခင်မှာကြိုတင်စစ်ဆေးတာတွေရှိတယ်လို့လည်းဆိုပါတယ
် Highway ကားတွေကျွန်တော်ဂိတ်မှာတွေတော့ကျူတာမထွက်ခင်သူကနှစ်ရက်ကျူပြီးဆေးရတယ်ဆေးဆေးအဲ့ဂိတ်ဘရိတ်တို့ဒီစီအာတိုင်းတို့ပါတော့အားလုံးဘိန်းပါအခြေအနေဘယ်လိုရှိရလဲဒီဆက်ဆေးကအများအားပုံမှန်ဆက်ပေးနေရတယ
်ထိုင်းနိုင်ငံတက်ပြီနဲ့မဲဆောက်ကနေအထွက်မဲဆောက်တက်တောင်ကြားလမ်းမှာမကြာခဏယင်တိမ်းမှမှုတွေဖြစ်ပြီးမြန်မာတွေအစုလိုက်အပြုံလိုက်ထိခိုက်ဒဏ်ရာရတာတွေတိတ်ဆုံးတာတွေရှိနေပါတယ်အခုလိုမျိုးတရားဝင်အလုသမားတွေတဲဆောင်လာတဲ့နှစ်ထပ်ဗတ်စကားကြီးတွေဟာလည်းမကြာခဏတိတ်မောက်တာတွေမီးလောင်တာတွေရှိခဲ့ပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုမှတ်အေးမှပြောပြသွားတာပါဆက်လက်ပြီးတော့ ARB Bank ကိုအများပြည်သူနဲ့သက်ဆိုင်တဲ့ကုမ္ပဏီဖြစ်ပြောင်းလဲမဲ့ကိစ္စနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုမကြာမီပဲထုတ်လွှင့်ပေးဖို့ရှိပါတယ်ခင်ဗျာ
Champion League ဘောလုံးကွင်းတွေမှာစတင်အသုံးပြုခဲ့ပြီးတော့အခု2022ကမ္ဘာဖလားဘောလုံးပွဲမှာတုံးနေတာကလူကျွန်ဘောဖြစ်မဖြစ်ဒိုင်းသူကြီးတွေဆုံးဖြတ်ရမှာနည်းပညာအကူအညီနဲ့ပိုတိကျအောင်ဆန်းစစ်မှုဖြစ်ပါတယ်ဘောလုံးသမားနဲ့ဘောလုံးရဲ့လှုပ်ရှားမှုကိုလိုက်ကြည့်ပြီးတူပညင်ရဲ့အစွမ်းနဲ့ offside လူကျွန်ဘောဖြစ်မဖြစ်တိုင်းသူကြီးကအဆုံးဖြတ်နိုင်ပါတယ်။ VAR video ထောက်ကူဒိုင်းအဆုံးဖြတ်စနစ်ကို2018 FIFA ကမ္ဘာဖလားမှာလည်းတုံးခဲ့ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုတော့တိုင်းသူကြီးတွေချတာပါ။ VAR နည်းပညာအကူအညီကိုအခြေအနေ၄မျိုးမှာတုံးပါတယ်။ဂိုးဝင်မဝင်၊ penalty သို့မဟုတ်အနီးကပ်ပေးရင် penalty ပေးမပေးဆုံးဖြတ်ရာတွေမှာတုံးပါတယ်။ထိခိုက်မှုဖြစ်ရင်ဤပညာထောက်ကူတိုင်း VAR တိုင်းကိုကွင်းလယ်တိုင်းသူကြီးကလှမ်းပြီးဒါမှမဟုတ်ရင်လည်း VAR တိုင်းကငကြက်ကနေတိုင်းသူကြီးကိုလှမ်းပြောပြီးတော့ဗီဒီယိုပြန်ကြည့်အဆုံးဖြတ်လုပ်ဖို့ပြောပါရစ် VAR တိုင်းကကန်ထားတဲ့ဗီဒီယိုကိုပြန်ကြည့်ပြီးဘလို့အနေထားဖြစ်သွားလဲဆိုတာတိုင်းကိုလှမ်းပြန်ပြောပါရစ်ကွင်းထဲကတိုင်းသူကြီးကိုယ်တိုင်လည်းကွင်းဘေးမှာဗီဒီယိုကိုပြန်ကြည့်လို့ရပါတယ်နောက်ဆုံးဆုံးဖြတ်ချက်ကတော့တိုင်းသူကြီးစီကပဲလာတာပါ 2020年3月16日，那趟赛里个赛比罗GLT国际女乒乓球东比罗，国外莫文带队个首先来买。第二年乒乓球国内那马暴龙越过，干么个来上级比罗发展进来了吧？暴龙个国际个比赛，为么文说了个，东卡姆东比罗带队之夜那一马两千比亚失败。
VOA ရဲ့ဗုဒ္ဓဟူးနေ့ညဘက်တန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကဘန်လုံငန်းကြီးတစ်ခုဖြစ်တဲ့ARB ဘန်ကအများပြည်သူနဲ့သက်ဆိုင်တဲ့ကုမ္ပဏီအဖြစ်ပြောင်းလဲတော့မှာဖြစ်ပါတယ်။ကုမ္ပဏီရဲ့အစုရှယ်ယာပိုင်ဆိုင်သူ90ကျော်ရင်အများပြည်သူနဲ့သက်ဆိုင်တဲ့ကုမ္ပဏီအမျိုးအစားတပ်မှတ်နိုင်တဲ့မြန်မာနိုင်ငံဥပဒေအရ
ဥပဒေအကြံပေးတရားလွတ်တော်ရှင်းနေဦးမင်းစိန်ကVOAမြန်မာပိုင်းကိုပြောဆိုပါတယ်ရှင်းနေကြည့်ဦးမင်းစိန်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုမျိုးပြောင်းသွားမလဲဆရာ private ကနေ public ဆိုတော့လေပိုင်ဆိုင်မှုက
ဟုတ်ကဲ့မြန်မာနိုင်ငံကုမ္ပဏီဥပဒေအရရှယ်ရှင်း90%ကျော်ရင်ဒါကျွန်တော်
ကံရှိရှိမှာပဗလစ်ကံပြောင်းပြီးသွားဆိုလို့ကျွန်တော်ရှောက်လာတင်ရတယ်လိုရတဲ့အချက်လက်တွေပေးရတယ်အဲ့ဒါဆိုရင်သူကနေပြီးတော့ပဗလစ်ကံပြီးအဖြစ်ကျွန်တော်ပြောင်းနေဆိုရင်သူကပဗလစ်ကံပြီးဖြစ်ပြောင်းတယ်အဲ့ဒါဆိုလို့ရှိရင်ဒီကြောင့်
90%ကျော်ထိကျွန်တော်ဟိုကျရောက်ရတယ်ပေါ့အခုကကအမေစီယာနေပြီးတော့အာမြန်မာစီးပွားရေးကော်ပိုရေးရှင်းပေါ့နော်ဂရမ်းမယ်ဆိုပြီးတော့လဲတတင်းတချို့ထွက်နေတယ်ပေါ့နော်အဲ့ဒါလေးကိုရှင်းအောင်လို့ပါဆရာမဟုတ်ပါဘူးခင်အဲ့ဒါလုံးမဟုတ်ပါလုံးဝလိမ့်လာပါခင်ဗျာမဟုတ်ပါဘူးအဲ့တတင်းကတတင်းအမှားကြီးပါရှင်းဟိုတော့ဦးရေဟိုကျွန်တော်အကန့်အသတ်မရှိတာ90%ကျော်လို့ရှိရင်ပဗလစ်ကံပဏီကျွန
ဒီကုမ္ပဏီကရှယ်ဝယ်ခြင်းနဲ့လို့ရှိတယ်အဲ့ဆိုကျွန်တော်တို့ဒီဟိုရှယ်ရှင်50ကျော်ကျွန်တော်ခေါ်တာပေါ့အဲ့ဒါပါပဲဟိုချဲ့ဖို့ပါပဲအဲ့တော့ဆိုလိုတာတော့ဒီကုမ္ပဏီကိုချဲ့ဖို့တဲ့ပေါ့နော်ဆရာတို့အခုလိုမျိုးဟိုပြင်ဆင်လာတဲ့သဘောရှိလားဒါမှမဟုတ်ရုတ်တရက်ထားလို့လည်းလားပေါ့နော်ဟုတ်ကဲ့ဆရာကြီးအကြပါဘူးခင်2019ဆက်ရှိလောက်ကြီးကကျူစောက်တာအားပါဟုတ်က ကျွန်တော်ပြီးပါပြီနောက်တာဒါကြောင့်ပြန်နှမ်းမှာကျွန်တော်ပြီးပါပြီနောက်တာဒါကြောင့်ပြန်နှမ်းမှာကျွန်တော်ပြီးပါပြီပြန်နှမ်းမှာလည်းထည့်ရတယ်ဒီကွန်ပျူတာကြီးရအောင်ခဲ့အများကြီးအောင်ပါဟုတ်ကဲ့အခုလိုဒီလုပ်ငန်းတုတ်ချက်ဖို့အတွက်ဒီအစုစရာဝင်50ကျော်ပေါ့နော်ရောင်းတာအပြင်ရောတခြားစဉ်းစားချက်ရှိသလားဆရာလိုအပ်ချင်ကြောင်းရင်းပေါ့နော်ဟုတ်ကဲ့မရှိဘူးခင်ဗျကိုဒီလုပ်ငန်းပ တကယ်တမ်းဒီဆရာတွေဝယ်ပါမလားဆိုပြီးစိုးရင်တည်းလူလည်းရှိတယ်ပေါ့ဆရာနော်
อื
มဘာလုံးကကျွမ်းကျင်သူတချို့
ဟုတ်အဲ့ဒါတွေဝယ်ရောပွဲချင်းတွေဒီကျွမ်းကဝယ်ရဲ့ရှိကြောင်းပဲကုမ္ပဏီနေတဲ့ဘယ်ဒီကုမ္ပဏီမှမဟုတ်ဘူးဘယ်ကုမ္ပဏီဆိုဝယ်ရဲ့ရှိကြောင်းပဲကျွန်တော်ဒီသူဝယ်ရမယ်ရတော့လို့ public company ဆိုမဲ့လို့ဘယ်လိုရှိရောင်းမယ်ဆိုတော့ကျွန်တော်စီစစ်လို့ရတယ်ရောင်းရတဲ့လူကကျွန်တော်ရောင်းတယ်ဘာလို့ကျွန်တော်က listed company မဟုတ်ဘူး public company ပဲဆိုတော့ money laundering လုပ်တဲ့လူတွေနောက်တစ်ခါဒီရာဇဝမှုကျူးလွန်တဲ့လူတွေဒီလိုကျွန်တော်ဆက်ရောင်းနေမှာရောင်းမယ်ဟိုဆိုတော့ဒီ capital လုံးလာတယ်ဆိုရင်ကျွန်တော်ဆရာပူရောင်းမယ
်ဟုတ်ကဲ့ဆရာစေတပါဆရာ
ဒါကတော့ ARD ဘန်ရဲ့ဥပဒေရေးကအချံပေးတရားလွတ်တော်ရှင်နေဦးမင်းစိန်ကိုကိုဝင်းမင်းဆက်သွယ်မေးမြန်းခဲ့တာပါERD ဘဏ်ကိုစီးပွားရေးလုပ်ငန်းရှင်ဦးစော်စောကလက်ရှိရှယ်ယာအများဆုံးပိုင်ဆိုင်ထားတာဖြစ်ပါတယ်။ဘဏ်ရဲ့တရားဝင်ဖော်ပြချက်တွေအရဦးစော်စောရဲ့အစုရှယ်ယာအများဆုံးဖြစ်ပြီးတော့84ရာခိုင်နှုန်းရှိပါတယ်။ဇနီးဖြစ်သူဒေါ်ထေးထေးခိုင်ကဒုတိယအများဆုံးဖြစ်ပြီးတော့ 17.14 ရာခိုင်နှုန်းရှိပါတယ်။ဦးလေးဖြစ်သူဦးစိုးတင့်နဲ့အကိုဦးအောင်ကျော်တို့က 4.50 ရာခိုင်နှုန်းပိုင်ဆိုင်ထားပါတယ်။တခြားသူတချို့ကလည်းအစုရှယ်ယာအနည်းငယ်ကိုပိုင်ဆိုင်ထားပါတယ်ခင်ဗျာ။ဒီရဲ့အတန်းအစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ခင်ဗျာ
တရမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့ညဘက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ19 kHz 15953ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ဗတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသချက်လူလူနဲ့ကျမ်းမာရေးအားကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ကတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ပြပေးဖို့စီစဉ်ထားပါတယ်ဒီတစ်ပတ်အတွက်အစီနဲ့အချိုဓာတ်တွေလွန်လွန်ကဲကဲပါဝင်နေတဲ့အသင့်စားအစားအစာတွေဟာကျန်းမာရေးနဲ့ညီညွတ်မှုအားနည်းပြီးစီးကျိုယောဂဝေဒနာရှင်တွေအတွက်ရှောင်ကျဉ်ဖို့လိုတဲ့အစားအစာတွေဖြစ်တဲ့အကြောင်းတမားတော်ဒေါက်တာဦးမိုးအောင်ကျော်နဲ့အတူဒေါက်တာတန်းစော်တို့ကတင်ပြပေးထားပါတယ်ခင်ဗျာ
fast food လို့ခေါ်တဲ့အသင်းစားအစားအမျိုးအစားများစုဟာဝယ်ယူသုံးဆရတာအဆင်ပြေလွယ်ကူပေမဲ့ကျမကြီးနဲ့ညီညွတ်တဲ့နေရာမှာတော့အားနည်းချက်တွေရှိနေတာပါဘလို့စားစားတွေဟာအသင်းစားအစားအစားအမျိုးအစားတွေဖြစ်တယ်ဆိုတာနဲ့အသင်းစားစားစားတွေကဘာကြောင့်ကျမကြီးထိခိုက်စေနိုင်လဲဆိုတာတွေကိုတမတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါပါတယ
်။အင်းကထမင်းကြိုက်မပါဘူး။ထမင်းစားချိန်မှာအပြင်ထွက်တယ်လလကူရတယ်ဒီထမင်းကြော်ဖြစ်ရင်ဖြစ်မယ်ခေါက်ဆွဲတုပ်နော်ခေါက်ဆွဲတုပ်ကိုဖောက်ပြီးတော့ခေါက်ဆွဲပြုတ်ကလေးဖြစ်ရင်ဖြစ်မယ်အဲ့တော့အလူကြော်ကြက်ကြော်နဲ့ထမင်းလေးဖြစ်မယ်ဒါတွေက fast food ပေါ့ဆိုတော့အသီးရွက်ပါဝင်မှုနည်းမယ်နောက်တစ်ခါစီနဲ့ဒီဟိုကာဘိုဟိုက်ဒရိတ်ပေါ့ထမင်းတို့ပါမို့တို့စသဖြင့်အဲ့ဒီကရတဲ့အဂစီဓာတ်ကရတဲ့ energy တွေပိုများတယ်ပေါ့နော်အဲ့တော့ဆရာတို့တိုင်းပြည်မှာလည်းပဲအခုဒီအိမ်ကနေထမင်းကြိုက်နဲ့တည်လာတဲ့လူကတော်တော်နည်းသွားပြီးတော့နော်ကိုယ့်ရဲ့လုပ်ငန်းခွင်ပြင်မမှာရှိတဲ့အစားအသောက်တွေကိုပဲအဲဝယ်ယူစားသုံးတာတွေညားမယ်လို့ထင်မယ်ပေါ့နော်တော့အဲ့ဒီခါကျတော့အဲ့လိုဝယ်ယူစားတော့တဲ့အခါမှာ balance diet လို့ခေါ်တဲ့ညီညွတ်မျှတစွာစားတော့ဖို့လိုတယ်ပေါ့နော်အထူးသဖြင့်တော့အသီးရွက်ပါဖို့လိုတယ်နောက်တစ်ခါကြော်ထားတဲ့အကြော်တွေနဲ့အစီတွေကိုနည်းနည်းချော့ချသုံးဆွဲဖို့လိုတယ်နောက်ထမင်းကိုလည်းဒီစံနဲ့ဂျုံနဲ့လုပ်တဲ့ဟာကိုတင့်တင့်မျှတအောင်ပဲစားတင်တယ်ပေါ့နော်ထမင်းนี่လည်းအများကြီးစားတဲ့လို့မရဘူးပေါ့အဲ့တော့အဲ့ဒီဆရာမကြီးကတော့ဗာပြောလဲဆိုတော့ဒီအမြင်များများစားပါ cup လို့ခေါ်တယ်ဆရာကကာဘိုဟိုက်ဒရိတ်ကို cup ပေါ့နော်အဲ့တော့ကာဘိုဟိုက်ဒရိတ်ဆန်ကိုရှော့ချစားသုံးပါပေါ့နော်ဒီနေ့အဖြစ်ဇာတို့ကဒီအချိုဓာတ်ကိုထိမ့်သိမ့်ဖို့အတွက်ကိုအစားစားတဲ့အခါမှာအဓိကပြောပါတယ
်စီချိုသိချိုယောဂဝိညာဉ်ရှင်တွေဟာအသင်စားအစားအစာတွေကိုတနင်္လာနေ့ရှောင်ကျဉ်ကြရမှာပါမနေ့စားနေ့လယ်စားနဲ့ညစာတွေကိုစားတော့တဲ့အချိန်တိုင်းမှာ balance diet လို့ခေါ်တဲ့အသီးရွက်တန်းကားနဲ့ကစီတက်တွေကိုအချိုညင်ကြီးပါဝင်အောင်တင့်တင့်မျှတစွာစားသုံးပေးဖို့လိုအပ်ပါတယ်အချိုရည်တွေနဲ့တခြားတဲ့လွန်ခဲ့တဲ့လက်ဖက်ကော်ဖီတွေကိုရှောင်ကျဉ်တာဟာလည်းတင်းတင်းကြားတဲ့ပမာဏကိုထိမ့်သိမ့်တဲ့နေရာမှာအရေးပါတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါတယ
်နောက်တစ်ခုကတော့ဒီအချိုရည်နဲ့ပတ်သက်တဲ့ဟာတွေပေါ့နော်ဆရာတို့တိုင်းမှာကော်ဖီလက်ဖက်ရည်တောက်တဲ့လူတွေများတယ်အချိုရည်ဘူးတွေပလင်းတွေလည်းပေါ်ပေါ်များများလွယ်လွယ်ကူရတဲ့အခါကျတော့ဒီဟာတွေကဒီစားတောက်တွေကတော့စီးကျုံနဲ့လုံးဝမတင့်တော့ဘူးအဲ့တော့တခြားထက်ညက်ပါတဲ့လို့စီပါတဲ့အစားတောက်တွေကိုရှောင်ကျဉ်ရမှာဖြစ်ပါတယ်
စီကျုသွေးကျုယောဂဝေနာရှင်တွေအနေနဲ့သွေးတင်တကြားတဲ့ပမာဏကိုထိန်းချတဲ့နေရာမှာအချိန်မမှန်စားဖို့နဲ့ပမာဏမမှန်စားဖို့အပြင်အဆီဒက်နဲ့အချိုဓာတ်ကိုလည်းရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်စီကျုလူနာအစ်စ်ပေါ့နော်အော်ကိုနဲ့ပထမဆုံးစတွေ့တဲ့စီကျုဝေဒနာရှင်ဆိုရင်ဆရာတို့ကအနည်းဆုံး10မိနစ်15မိနစ်လောက်ကနော်ဟိုအချိန်ပေးပြီးတော့သူ့ကိုဒီအစားတောက်နဲ့ပတ်သက်တဲ့အကြောင်းကိုသိအောင်ပြောပြတာရှိတယ်အဲ့ဒီခါကျတော့ဆရာတို့လည်းပြောရတာများတဲ့ခါကျတော့အတူချုပ်ပြီးတော့ပြောရတာမျိုးရှိတယ်ဒီ၃ချက်ပဲလူနာအနေနဲ့လုပ်ပေးပါ။ဂျန်နဲ့စေဝါကုသမှုပိုင်းဆိုင်ရာတွေကဆရာတို့ပြုလုပ်ပေးပါမယ်။အဲ့တော့သူလောက်ရမယ့်၃ချက်ပဲဆရာတို့မှာပါတယ်။နံပါတ်၁အချိန်မမှန်စားပါ။နံပါတ်၂ထမင်းပမာဏမမှန်စားပါ။နံပါတ်၃အစီအချိုရှောင်ပါ။ဒါဆရာလူနာတိုင်းကိုအတူချုပ်ပြောတဲ့မှာကြားချက်ပဲဖြစ်ပါတယ်ပေါ့နော်။ဆိုတော့အဲ့ဒါတွေကလည်းသူက guideline နဲ့အညီပြောတာပေါ့။၁အချိန်မမှန်စားပါဆိုတာဘာလဲဆိုလို့ရှိရင်အချိန်မမှန်မစားဖြစ်ခဲ့ရင်ဆရာတို့က tight control လို့ခေါ်တဲ့ဒီစီကျိုထိမ့်သိမ့်မှုလုပ်တဲ့အခါမှာစားမဲ့အချိန်နောက်ကျသွားလို့ရှိရင် hypoglycemia လို့ခေါ်တဲ့စီကျိုကျတဲ့အာမျိုးဖြစ်လာတယ်။နောက်ဒါကြောင့်မလို့စီကျိုကျတဲ့ဟာမကြာခဏဖြစ်မယ်ဆိုလဲဆရာတို့ကစီကျိုထိမ့်သိမ့်မှုမှာအဟန့်ဒါနောက်ဆက်ဖြစ်တယ်။အဲ့တော့သူကကြာမှာဆိုတဲ့အတွက်ကြောင့်ပို့စားတယ်။ ကိုစားတော့စီးချိုထိန်းလို့မရတော့ဘူးเนาะအမှန်တကယ်ကတော့သူကစီးများလို့ကြတာမျိုးမဟုတ်ပဲစားတဲ့အချိန်နောက်ကျသွားလို့ကြတယ်ဒါကြောင့်ဆရာတို့အချိန်မှန်မှန်စားပါနဲ့စားပြီးပြောတယ်ထမင်းပမာဏစားကောင်းလဲပမာဏသိုံပဲစားပါစားမစားခြင်းနဲ့ဒီလောက်တော့ဝင်အောင်စားပါဘာလို့လဲဆိုဆရာတို့ဒီစီးချိုထိန်းတဲ့စီးတွေနဲ့ကုသနေတဲ့အတွက်ကြောင့်များများစားလိုက်လို့ဆိုရင်ချိုတက်သွားမယ်ရှော့ပြီးစားလိုက်လို့ရှိရင်အချိုကျမယ်အဲ့တော့များတာလည်းမကောင်းဘူးနဲတာလည်းမကောင်းဘူးဒါကြောင့်ဆရာတို့ကတင်းတင်းလျောက်ပတ်တဲ့ပမာဏစားပေးမယ်ဆိုရင်ဆရာတို့ကစေဝါချိန်ရတာအကူအဆင်ပြေတယ်ပေါ့နော်။နောက်အရေးကြီးဆုံးအပိုင်းကတော့အစီအချိုရှောင်ပါလို့ဆရာတို့ပြောပါတယ်။ရှောင်ပါဆိုတာရှော့တာနဲ့မတူဘူး။တချို့ကကျွန်တော်အချိုရှော့ပါတယ်။အချိုရှော့တာမဟုတ်ဘူးကျွန်တော်တို့ကရှောင်ပါလို့ပြောခိုင်းတာ။ရှောင်ပါလို့ပြောတယ်ဆိုတာတကြားနိုးစီထညက်ပါတာလုံးဝမတူပါနဲ့။နော်လက်ဖက်ရည်လေးတချို့တငုံတောက်တဲ့လူရှိတယ်။အဲ့ဒီမှာစီချိုစစ်လိုက်ရင်30 40 50လောက်ဒီမီလီဂရမ်လောက်တက်သွားတာမျိုးရှိတယ်ပေါ့နော်။ဒါကြောင့်မို့ဆရာတို့ကအစီအချိုကိုလုံးဝရှောင်ပါ။အဲ့တော့အချိုတစ်ခုလည်းစီချိုရောဂါရှိတဲ့အတွက်အချိုရှောင်ရတာတော့ဟုတ်ပြီ။အစီပါပါလို့ရှောင်ရတာအဲ့တော့စီပါပါလို့ရှောင်ရတယ်ဆိုရင်စီဂျိုယောဂာဒီတကူလုံးသွေးကြောတွေကိုထိခိုက်ပြီးကျင်းမြောင်းပြီးတော့ပိတ်ဆို့ရာကနေနောက်ဆက်တွဲပြဿနာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီသွေးကြောတွေကျင်းစေတော့เนาะအစီများတဲ့ကိစ္စရောနောက်တစ်ခါသွေးတိုးတဲ့ကိစ္စရောဒီသုံးခုလုံးကိုတပြိုင်တည်းကုသမှသာလျှင်စီဂျိုနောက်ဆက်တွဲဖြစ်တဲ့သွေးကြောကျင်းမြောင်းပိတ်ဆို့ခြင်းကိုကာကွယ်ရအောင်မင်းအချိုတစ်ခုတည်းကိုထိမ့်သိမ့်ုံနဲ့ဆရာတို့ကသွေးကြောပိတ်ဆို့ခြင်းကိုကာကွယ်ရမရောက်ဘူးပေါ့เนาะဒါကြောင့်စီဂျိုယောဂာတွေမှန်သမျှဒီစီဂျိုထိန်းသိမ်းရမယ်နီးတူအစီကိုလည်းရှောင်ကြရမယ်အစီကိုထိန်းသိမ်းရမယ်သွေးပေါင်ခြင်းကိုလည်းထိန်းသိမ်းရမှာဖြစ်ပါတယ်ဒီ၃ခုလုံးကိုတစ်ပြိုင်တည်းဆရာဝန်တဦးနေနေရလေကုသပေးဖို့လိုအပ်ပါတယ
်အစီတန်းနဲ့အကျူတက်တွေလုံလုံကဲကဲပါဝင်နေတဲ့အသင်စားအစားအစာတွေဟာကျန်းမာရေးနဲ့ညီညွတ်မှုအားနည်းပြီးစီဂျိုယောဂဝေနာရှင်တွေရှောင်ကျင်သင့်တဲ့အစားအစာအမျိုးအစားတွေဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသွားပ
ါဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဥကျော်ဇန်သာတင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာဆွေးနွေးထားတဲ့အကြောင်းအရာကတော့စစ်ကောင်စီအနေနဲ့သတင်းသမားတွေကိုဖမ်းဆီးနှိပ်ကွပ်နေတာတွေဟာသတင်းသမားတွေကသူတို့ကိုစန့်ကျင်တော်လှန်နေကြလို့မဟုတ်ပဲသူတို့စစ်ကောင်စီပြောသမျှကိုသာလူတွေကြားသိစေခြင်းလက်ခံစေခြင်းပြီးသူတို့ပြောတာတွေနဲ့ကွဲလဲတဲ့ပြောဆိုတင်ပြမှုအလုံးကိုနှိပ်ကွပ်ချင်တာဖြစ်တယ်လို့နေစီမချားသတင်းစာဆရာများအဖွဲ့ဖြစ်တဲ့ RSF ရဲ့ Asia Pacific ညွှန်ကြားရေးမှူး Daniel Bucha ကဆိုပါတယ် Daniel Bucha နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ
် Danielကျွန်တော်ဒီကနေ့ဆက်သွယ်ရတာကတော့မြန်မာစစ်ကောင်စီရဲ့သတင်းသမားတွေအပေါ်ကင်တွယ်မှုဒီနေ့ပြောရရင်မြန်မာစစ်ကောင်စီရဲ့မီဒီယာပေါ်သဘောထားနဲ့ပတ်သက်ပြီးရွှေနေခြင်းလို့ဖြစ်ပါတယ်အခုတလောတုန်းကမြန်မာစစ်ကောင်စီကသူတို့ဖန်ထားတဲ့အကျဉ်းသားတော်တော်များများကိုလွန်ကြီးခွင့်ပေးပါတယ်အဲ့ဒီမှာနိုင်ငံရေးသမားတွေလည်းပါသလိုသတင်းသမားတချို့လည်းပါဝင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီသတင်းသမားတွေလှုပ်ပြီးမကြခင်မှာပဲတခါနောက်ထပ်နှစ်ယောက်ထပ်ဖမ်းပြန်တယ်ဆိုတော့ဒါသူရဲ့မီဒီယာပေါ်သဘောထားအတော်နားလည်ရခက်တဲ့အခြေအနေမျိုးလို့ပြောမှလားခင်ဗျာ
Let's not be fooled by these release of prisoners because if we look at it of course six
years ago like this right ကျွန်တော်တို့လက်စားမခံဘူးဒိထားပါလိမ့်မယ်လွတ်လာတဲ့အကျဉ်းသားတွေထဲမှာသတင်းသမား6ယောက်ပါတာမှတ်ပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာသတင်းသမား62ယောက်ထောင်ထဲမှာရှိနေပါသေးတယ်အခုလွတ်ပေးလိုက်တဲ့6ယောက်ကိုဘာကြောင့်လွတ်ပေးလဲဆိုတော့စစ်ကောင်စီကအကြောင်းတစုံတရာမပြပါဘူး။ထောင်ထဲမှာကျန်နေသေးတဲ့62ယောက်ကိုရောဘာကြောင့်ဖမ်းထားရလဲဆိုတော့သူတို့အနေနဲ့အကြောင်းပြစရာမရှိလို့ဖြစ်ပါတယ်။အကြောင်းမဲ့ဖမ်းထားတယ်ဆိုတော့ပေါ်လွင်ပါတယ်။အကျဉ်းသားတွေလွတ်တဲ့ကိစ္စသူတို့ကြီးညာတဲ့အထက်မှာလည်းနိုင်ငံရေးအကျဉ်းသားတွေပါဝင်အကျဉ်းသားတချို့ကိုတက်ညာသောအဖြစ်လွတ်ပေးတယ်ဘာညာပြောပါတယ်။တကယ်တော့ဒါမြန်မာပြည်သူတွေပေါ်သူတို့အကြမ်းဖက်ဖိနှိပ်မှုတွေကိုပုံမှန်အခြေအနေဖြစ်အောင်လုပ်ပြဖို့ကြိုးပမ်းနေတာဖြစ်ပါတယ်။
ဒါမဲ့တစ်ချိန်တည်းမှာပဲနောက်ထပ်မြန်မာသတင်းသမားနှစ်ယောက်ကိုထပ်ပြီးဖမ်းဆီးပြန်ပါတယ်ဆိုတော့ဒါဘာကြောင့်လဲတကယ်တော့ဘာကြောင့်လဲဆိုတာကသတင်းသမားတွေကိုစစ်ကောင်စီကဒီလောက်တောင်ဘာဖြစ်လို့ကြောက်နေသလဲလို့မင်းပုံပြီးမှန်မယ်ထင်ပါတယ
် You know the gun wants to impose its own narrative and to control any kind of information
စစ်ကောင်စီကသူတို့ပြောစကားသူတို့ narratives ကိုပဲတင်စည်းခြင်းလို့ပြဋ္ဌာန်းခြင်းလို့ဖြစ်ပါတယ်သတင်းချက်လက်တွေကိုသူတို့ပဲထိန်းချုပ်ထားမယ်သူတို့စစ်ဘုတ်ချုပ်တွေကပေးတဲ့သတင်းမဟုတ်ရင်သူတို့လုံးဝမကြားခြင်းမလိုလားကြပါဘူးဒါကြောင့်လဲသတင်းသမားတွေကိုသူတို့အလုပ်သူတို့လုပ်ခွင့်မပေးတာဖြစ်ပါတယ်ဒီချက်ဟာစစ်ကောင်စီကသူတို့နဲ့နီးစပ်တယ်ဆိုတော့သတင်းသမားနှစ်ယောက်ကိုဖမ်းဆီးလိုက်တာကိုကြည့်ရင်ရှင်းလင်းပေါ်လွင်နေပါတယ်ဒ ီနေ့ကိုစစ်ကောင်စီကသူတို့တင်းစားရှင်းလင်းပွဲကိုဖိတ်တယ်အဲ့ဒီမှာသူတို့က KNU နဲ့လုပ်တဲ့ညီညာရေးဆွေးနွေးမှုနဲ့ကုံစင်းတို့တက်နေတဲ့ကိစ္စတွေကိုရဲရဲဝံ့ဝံ့မေးခဲ့ကြပါတယ်စစ်ကောင်စီကမေးစီခြင်းနဲ့မေးခွန်းတချို့ကိုလည်းမေးပါတယ်ဒါနဲ့ပဲသူတို့ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်သူတို့ဟာတင်းစားရှင်းလင်းပွဲမှာမေးခွန်းမေးရုံနဲ့ပဲအဖမ်းခံရတာပါအန်ယူဂျီကိုလူလားထောက်ခံသူတွေလည်းမဟုတ်ပါဘူးစစ်ကောင်စီကိုဆန့်ကျင်တဲ့အကြမ်းဖက်အဖွဲ့ဆိုတဲ့အုပ်စုတွေနဲ့လည်းမပတ်သက်ပါဘူးတင်းစားရှင်းလင်းပွဲမှာမေခွန်းမေးတယ်ဆိုတော့ဘဲဥချူရေးစနစ်ပဲကျင့်သုံးကျင့်သုံးဒင်းသမားတွေအလုပ်ပါတရုတ်ပြည်လည်းဒီလိုပဲမေးကြပါရဲ့ဒါကြောင့်စစ်ကောင်စီကသူတို့ပေးတဲ့ထိမ့်ချုပ်ထားတဲ့ information ကလွဲပြီးတခြားဘယ်သူမေးတာဟုမှဘလို့သတင်းမျိုးဟုမှတင်းကြီးမခံနိုင်ဘူးဆိုတာနှိမ့်ကွနေတာပဲဖြစ်ပါတယ်
ဆမ်တချာလူတွေကယုံသလားအဲ့တော့သူတို့ရဲ့ပြောတဲ့အချက်လေးကိုဒါကသူတို့မစဉ်းစားဘူးလားမသိပါဘူးဆိုရှယ်မီဒီယာတွေပေါ့လေဒါလူမှုကွန်ရက်မီဒီယာတွေ Facebook တို့ Twitter တို့မှာလည်းပဲလူတွေကသတင်းဖြစ်ရတွေကိုအများအားတင်ပြနေကြတော့လူတွေအဲ့ဒါကိုစောင့်ကြည့်ပြီးဖတ်နေကြတာခင်ဗျာဆိုတော့သတင်းအချက်လက်အမှန်ကိုသူတို့က90စီနင်းပိတ်ပင်ထားသည့်တိုင်အောင်စစ်ကောင်စီကသူတို့အဲ့လိုလိုရမယ်လို့များတကယ်ယုံကြည်နေကြသလား
Well, it seems that the junta and the people who are currently in power in Naypyidaw
စစ်ကောင်စီနဲ့နေပြည်တော်မှာရှိတဲ့အာဏာပိုင်တွေကတော့လွန်ခဲ့တဲ့နှစ်30ကလိုပဲထင်နေကြမှာပါအဲဒီတုန်းကလည်းအာဏာရယူထားတဲ့စစ်ဆိုးရွားကသူတို့ပြောချင်တဲ့သတင်းချက်လက်တွေကိုပဲပြောတယ်လူတွေကယုံကြမှာပဲလို့ထင်နေကြပါတယ်အခုတော့ကဘာကြီးကပြောင်းလဲခဲ့ပါပြီစစ်ကောင်စီပြောတာလူတွေမယုံကြည်ကြတော့ပါဘူးဒါတွေကအလိမ်ညာတွေပဲဆိုတာလူတွေသိကြပါတယ်ဝါရပြနဲ့ဆိုတာသိပါတယ်ဒီမိုကရေစီတွေ့ကြုံဆယ်နှစ်ရှိခဲ့ပြီးတဲ့နောက်လူတွေအများကြီးနိုးကြလာသလိုလူမှုကွန်ရက်မီဒီယာတွေလည်းအများကြီးရှိနေပါပြီဒါ့အပြင်သတင်းမှသတင်းထုတ်တွေကိုတံပြန်မှုအတွက်အမှန်ကိုစစ်စစ်တင်ပြနေတဲ့အရက်ဖက်အဖွဲ့အစည်းတွေလည်းအများအပြားရှိနေပါတယ်သူတို့တွေလည်းမြန်မာပြည်သူတွေသိနိုင်မှုအချက်လက်မှန်သတင်းတွေကိုအမြဲဖော်ထုတ်နေပါတယ
်တစ်ဆက်တည်းမှာပဲဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့မေးခွန်းတစ်ခုလည်းကျွန်တော်မေးချင်ပါတယ်ဒါသူတို့ရှင်းနေပွဲမှာဒီစစ်ကောင်စီအလိုရမေးခွန်းတွေကိုထထမင်းနေတဲ့လူတချို့လည်းတွေ့ရပါတယ်။တနည်းအားဖြင့်စစ်ကောင်စီပြောလာမဲ့စကားတွေအတွက်လန်ခင်းပေးတယ်၊လိုက်လျောညီတွေဖြစ်အောင်လုပ်ပေးတယ်။အဲ့လိုလူတွေမေးခွန်းမင်းနေတဲ့လူတွေတွေ့ရပါတယ်။သူတို့ကတော့လူတော်တော်များများတော့မျက်မှုန်းကျကြတယ်။ဒီလူတွေကတော့ဒါစစ်ကောင်စီရဲ့အလန့်ရှုတွေပေါ့လေ။သတင်းသမားအစိမ်းမှန်တွေမဟုတ်ဘူးဆိုပြီးတော့သူတို့ရှုတ်ချရတဲ့အတူရောင်တွေဖြစ်တယ်လို့သတ်မှတ်ကြပါတယ်။အဲ့ဒီလူတွေကဒန်နီယယ်တို့ RSF ကဘယ်လိုသတ်မှတ်ပါသလဲ
Well, it is obvious that it's very difficult to be a journalist in Myanmar.
ကိုစကောစီလဲအောင်မြန်မာနိုင်ငံမှာသတင်းသမားဖြစ်ဖို့ journalist တယောက်ဖြစ်ဖို့ဆိုတော့အင်တန်ခက်ခဲတယ်ဆိုတော့သိတာပါတယ်။ဒါစစ်ကောင်စီကိုဝေဖန်တဲ့သတင်းသမားတွေအတွက်ပို့ပြီးတော့မှတ်ပါတယ်။ကျန်တဲ့သတင်းသမားတွေဖို့လဲသူတို့မေးသင့်တဲ့မေးခွန်းကိုမေးပိုင်ခွင့်မရှိပါဘူး။ခင်ဗျားပြောတဲ့လူတွေအပြစ်မဟုတ်ပါဘူးလို့ပဲကျွန်တော်ကထင်ပါတယ်သူတို့ကလည်းတကယ်တော့စနစ်ရဲ့တားကောင်တွေ victims of the system ဖြစ်နေရတာပါကျွန်တော်ကသူတို့ကိုအတုံးမကျတဲ့သတင်းသမားတွေစစ်ကောင်စီဝါရဖြတ်နေသူတွေလို့ကျွန်တော်မခေါ်ချင်ပါဘူးသူတို့လောက်ကိုလုံနိုင်တဲ့လောက်လုံနေကြတဲ့သူတွေလို့ပဲခေါ်ချင်ပါတယ်တကယ်ဆိုးရတဲ့လူတွေဟာစစ်ကောင်စီနဲ့စစ်ဘုတ်ချုပ်တွေသာဖြစ်ပါတယ်ဘုတ်ချုပ်မကြီးမင်းအွန်လိုင်းနဲ့သူ့ရဲ့စစ်တပ်ကသာတကယ်ပြဿနာသမားစစ်စစ်တွေ real problematic people တွေဖြစ်ပါတယ်သူတို့လောက်ဆရာရှိတာလုံနိုင်တဲ့လောက်လုံနေတဲ့journalist တွေပါဝါရပြတ်နေဆိုတာလဲဆရာနာရှင်လဲအောင်လောက်ရခံရတော့ဒါမျိုးတွေလဲရှိနေဦးမှာဖြစ်ပါတယ
်အခုလွတ်လိုက်တဲ့သတင်းသမားတွေအထက်မှာနိုင်ငံသားသတင်းသမားဂျပန်သတင်းနောက်ပေါ့လေဒါတိုရုကွန်ပျူတာလဲပါဝင်ပါတယ်ဒါကဂျပန်အစိုးရ PR ကြောင့်ဂျပန်အစိုးရ PR ကိုကြောက်လို့လွှတ်ပေးတယ်ဆိုပြီးတော့လူတွေကပြောကြပါတယ်ဟုတ်လဲဟုတ်မှာပါဒါပေမဲ့ကြံတဲ့သတင်းထောက်တွေအတွက်ကရောနိုင်ငံသားအတိုင်းအတာလက်ပိုက်ကြည့်နေရလား PR မပေးရဘူးလားဆိုတာလဲပဲစဉ်းစားစရာဖြစ်တယ်တနည်းအားဖြင့်စဉ်းစားသိမှမျှတလို့ပဲပေါ့မြန်မာနိုင်ငံသားသတင်းထောက်တွေကြတော့ထိထိရောက်ရောက်ပြောတာတွေမရှိလို့လားသူတို့ကြတော့လွတ်မလာဘူးဆိုတာလူတွေပြောကြပါတယ်ဆိုတော့အဲ့ဒါကဘယ်လိုပြောလို့ပါလဲ
But we think that as reporters without borders that the international community must do more pressure on Myanmar and
you know နေစီမီတာသတင်းတောင်များအနေနဲ့ကတော့နိုင်ငံတကာအတိုင်းအဝန်းဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကြောက်မဲ့ဖွယ်အခြေအနေကိုရပ်တန့်အောင်ပိုပြီးဖိအားပေးရမယ်လို့ယူဆပါတယ်ဒီလိုဖိအားပေးဖို့နည်းလမ်းတွေအမျိုးမျိုးရှိပါတယ်မြန်မာစစ်ဘုတ်ချုပ်တွေအပေါ်တက်ခတ်ရေးယူမှုတချို့တော့လောက်ကြပါတယ်ဒါပေမဲ့ဒါတွေကပုံမထိရောက်ဆူရှတဲ့တက်ခတ်မှုမျိုးဖြစ်ဖို့လိုအပ်နေပါတယ်နောက်တစ်မျိုးကတော့မြန်မာစစ်ကောင်စီနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေပါဒီလိုလုပ်နေတဲ့အတွက်သူတို့ကလည်းမြန်မာပြည်မှာဖြစ်နေတဲ့ကြောက်မဲ့ဖွယ်ရာဇဝတ်မှုတွေနဲ့အာဏာရှင်စနစ်အတွက်တာဝန်မကင်းတဲ့ဘောင်းဖက်တရားခဏ်တွေဖြစ်နေတယ်ဆိုတော့လည်းတိထားသဘောပေါက်ထားကြရမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းတွေအစိုးရတွေနဲ့ကုလသမဂ္ဂတို့က တစ်ဖက်မှာမြန်မာစစ်အရာရှိတွေကိုအရေးယူလာတကယ်ထိထိရောက်ရှိစေဖို့လှုံ့ဆော်ပြီးတခြားတစ်ဖက်မှာလည်းနိုင်ငံတကာစီးပွားရေးအတိုင်းအဝိုင်းအနေနဲ့မြန်မာပြည်တွင်းကရက်စက်နှိပ်ကွပ်မှုတွေနဲ့ပတ်သက်နေတဲ့ပေါင်းဖက်တရားခံတွေကိုလည်းထိုက်တင်တယ်လို့အရေးယူဆောင်ရွက်ကြဖို့လိုအပ်ပါတယ
်။မီဒီယာလှုပ်လှခွင့်နဲ့ပတ်သက်ပြီးမေးသင့်တဲ့ထင်တဲ့မေးခွန်းတစ်ခုကျွန်တော်စဉ်းစားမိလို့မေးပြစီ။အဲ့ဒါကဘာလဲဆိုတော့ NLD အစိုးရလက်ထက်မှာသတင်းလှုပ်လှခွင့်အဲ့ဒီတော့လည်းပဲသတင်းလောက်ခွင့်ဟာအပြည့်အဝမရခဲ့ဘူးသတင်းသမားတွေကိုသိပြီးဦးစားမပေးဘူးသတင်းသမားတွေကိုပြစ်ပယ်ထားတယ်ချုပ်ချယ်မှုရှိတယ်လို့ဝေဖန်ခံခဲ့ရပါတယ် NLD အစိုးရလည်းပဲဆိုတော့ဒါပေမဲ့အခုခေတ်နဲ့ဆိုင်မဲ့ဆိုရင်တော့ဒါစီးသလားကွာခြားနေတာပေါ့လေဒါပေမဲ့လည်းကျွန်တော်ဒီမှာစဉ်းစားမိတာဒီမီဒီယာလွတ်လပ်ခွင့်ဆိုတာဟာအစိုးရစနစ်ဘယ်လိုဝင်ပြောင်းပြောင်းလူမှုအဖွဲ့အစည်းတစ်ခုလုံးနဲ့များပတ်သက်နေသလားနိုင်ငံလိုက်များဒီမိုကရေစီဖြစ်ဖြစ်ဘာဖြစ်ဖြစ်ကွာဟမှုတွေရှိနေသလားဆိုတာကိုကျွန်တော်စဉ်းစားမိတာဖြစ်ပါတယ်အဲ့ဒါကိုနှိုင်းရှင်ပြီးတော့လည်းရှင်းပြပေးပါလား
Trump freedom is concerned there is no evident difference between Myanmar and the rest of the world Myanmar is a country with a people who is looking for democracy
တရင်မီဒီယာလောက်ကနေပတ်သက်မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေအကြမ်းမှာကိုလတ်မှုတော့မရှိပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီကိုမျှော်လင့်လိုလားနေတဲ့ပြည်သူတွေရဲ့တိုင်းပြည်တစ်ပြည်ပါတချို့အာဏာရှိသူတွေကတော့ဒီမိုကရေစီမပေးချင်ကြပါဘူးနောက်အချက်နှစ်ခုကိုကျွန်တော်ပြောပါမယ်စစ်တပ်အာဏာသိမ်းတဲ့2021ဖေဖော်ဝါရီမတိုင်ခင်ကမြန်မာနိုင်ငံမှာအချင်းကျနေတဲ့သတင်းတောက်2ယောက်ရှိပါတယ်အခုအာဏာသိမ်းပြီ2နှစ်အကြာမှာအချင်းကျသတင်းသမား62ယောက်ရှိနေပါတယ်အစ30ပိုများလာပါတယ်တိတ်ကွာပါတယ်ဒါပေမဲ့2017နဲ့အာဏာပြန်မသိမ်းခင်2021အကြာမှာလည်းPress Freedom ဒေနလခွင့်ဟာမြန်မာနိုင်ငံမှာအတော်ပြဿနာရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကလူစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုစုံစမ်းခဲ့တဲ့ Writer သတင်းသမားနှစ်ယောက်အချင်းချခံခဲ့ရပါတယ်။ပြစ်ဒဏ်ချခံပြီးလူငင်းငွေမရပဲထောင်ထဲမှာ9နှစ်နေခဲ့ရပါတယ်။ဒါသူတို့လုပ်ကိုသူတို့လုပ်လို့ခံရတာပါ။အဲ့ဒီအတွက်မြန်မာနိုင်ငံဒီမိုကရေစီဆွေးရကပြစ်ဒဏ်ချခဲ့တာပါ။အခုအခါမှာ NUG အနေနဲ့ဒေနလခွင့်ပေးဖို့ဆန္ဒရှိတဲ့အကြောင်းဘဲချင်းနေမှာဖြစ်ဖြစ်ကဘာကိုပြတ်တော့ကျွန်တော်တို့ RSF ကတောင်းဆိုပါတယ်။မြန်မာနိုင်ငံအနာဂတ်မှာပုံမကောင်းမွန်တဲ့ဒေသလက်ခွင့်တွေထွန်းကားဖို့ကျွန်တော်တို့မျှော်လင့်ချင်ပါတယ်။ဒီနေ့မှာတော့စစ်ကောင်စီပြုတ်ကျမယ်လို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းပဲအဲ့ဒီကိစ္စကိုနောက်ဆုံးမေးခွန်းနဲ့မေးချင်တာဖြစ်ပါတယ်။မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အပြည့်အဝထွန်းကားလာမယ်အနာဂတ်ဘယ်တော့မှဖြစ်နိုင်မလဲဆိုတာကိုဒန်နီယယ်ဒီအာရှပစိဖိတ်ဒေသတစ်ခုလုံးရဲ့သတင်းလောကကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်တယောက်နဲ့ခံမှန်းပေးဖို့ပါပဲ။
For the while, I am quite pessimistic about the level of press freedom in Myanmar. You know, at the moment, Myanmar is ranked 176.
အလို့စင်မှာတော့မြန်မာနိုင်ငံရဲ့လွတ်လပ်ခွင့်အဆင့်တန်းဟာကမ္ဘာနိုင်ငံ180အနေမှာ186အဆင့်မှာရှိနေပါတယ်။ကျွန်တော်တို့ RSF ရဲ့ Press Freedom Index အညွှန်းအကိုင်းအရပြောတာပါ။ကမ္ဘာမှာမြန်မာနိုင်ငံထက်ဒေသလွတ်ခွင့်ကင်းမဲ့တဲ့နိုင်ငံမရှိသလောက်ပဲလို့ဆိုရမှာပါ။မြောက်ကိုရီးယားအဆင့်လောက်ပဲရှိနေပါတယ်။မြန်မာနိုင်ငံမှာအစိုးရမှပြောင်းလဲသမျှဒေသလက်ခွင့်မရှိနိုင်ပါဘူးဆိုတော့ကျွန်တော်အနေနဲ့စစ်ကောင်စီပြုတ်ကျဖို့ဒါမှမဟုတ်စစ်ကောင်စီကတင်းတင်းနဲ့အာဏာဆွတ်လွတ်ဖို့ကိုပဲမျှော်လင့်ရမှာပါဒါမှလည်းဒေသလက်မှုထွန်းကားတဲ့မြန်မာနိုင်ငံဖြစ်လာနိုင်ပါတယ
်ဒါကတော့ဥဒေါ်ဇန်သာအပတ်စဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ပြပါောင်းမယ်ကာတာကပဖလာဘောလုံးပွဲမှာမထင်မှတ်တဲ့ကမောက်ကမပွဲရလဒ်တွေထွက်ခဲ့တဲ့ upset ပွဲစဉ်တွေနဲ့ဒါအပြင်ကန့်ကွက်ဆန္ဒပြမှုအခြေအနေတွေစတာတွေကိုကိုရနိုင်ကဒီတပတ်အားကစားကဏ္ဍမှာစူးစီးတင်ပြပေးထားပါရခင်ဗျာ
ကာတာကပဖလာဘွယ်ကတော့အခုဆိုရင်အုပ်စုအစ်မဒုတိယပွဲစဉ်တွေပြီးလို့နောက်ဆုံးပွဲစဉ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီကမ္ဘာဖလားပွဲကလည်းအရင်ကမ္ဘာဖလားပွဲတွေမှာလိုပဲ absolute ခေါ်တဲ့မထင်မှတ်တဲ့ရလဒ်တွေရှိခဲ့ပေမဲ့ဒီနှစ်ကတော့အရင်နှစ်တွေတဲ့ upset ပွဲစဉ်တွေပိုများတယ်လို့ပြောရမှာဖြစ်ပါတယ်ဒီထဲမှာပို့ပြီးတော့ထူးထူးခြားခြားဖြစ်စေခဲ့တာကတော့ဇော်ဒီကအာဂျင်တီးနားကို2-2ဂျပန်ကဂျာမနီကို2-2နဲ့နိုင်တာလိုမျိုးအာရှအသင်းတွေကကမ္ဘာပေါ်ကနာမည်ကြီးဒိတ်ဒိတ်ကျဲအသင်းတွေကိုနိုင်သွားတာကဘောလုံးပွဲဝေဖန်သုံးသပ်သူတွေကြွမ်းကျင်သူတွေအပါအဝင်အတော်များများကိုအံ့အားသင့်စေခဲ့ရပြန်ပါတယ်အခုလို upset ပွဲအဖြေတွေအတော်များများထွက်ခဲ့တာနဲ့ပတ်သက်ပြီးတော့ soccer follow ဂျာနယ်အီဒါချုပ်ကိုကျော်မျိုးဟန်ကတော့
ဖွင့်ပွဲကနေစပြီး upset စတယ်လို့ဆိုပါမှာ။ကွေရောနဲ့ဒီကာတာနဲ့ဆိုရင်လေလူတိုင်းကကာတာကိုပဲသဘောကျကျအရှိန်ကာတာအကမ္ဘာပလောင်းမှာဆိုရင်ကာတာက အရှင်အသင်းဟာဘယ်တော့မှဟိုအဖွင့်ပွဲမှာမရှုံးဘူးဆိုတော့အစင်လောက်လည်းကျွန်တော်တို့ကာတာနဲ့ကြောင့်ကျိုးပြတ်သွားတယ်အဲ့အားလေးကလည်း upset လို့ပဲဆိုရမှာပါ။အုပ်စုစီမံကြည့်မယ်ဆိုရင်ကျွန်တော်တို့အာဂျင်တီးနားကဆော်ဒီကို 1-2 နဲ့ရှုံးသွားတာကကဘာကြီးတစ်ခုလုံးအားအသင့်စရာဖြစ်ခဲ့ရတယ်။အဲကျွန်တော်တို့အုပ်စုအီးမှာကြည့်မယ်ဆိုရင်လည်းအဲကျွန်တော်ဂျာမနီကဂျပန်ကိုရှုံးသွားတဲ့ပွဲကလည်းတကယ်ကိုအားအသင့်စရာပွဲပါပဲ။အားအသင့်စရာပွဲတွေကများလို့နေတယ်လို့တော့ပြောအောင်။အဲအဲ့လိုမျိုးကျွန်တော်တို့အုပ်စုတစုစုချင်းမှာဘယ်လိုပြောရမလဲ။ဟို upset ပွဲတွေကတော့ရှိနေတာတော့မလို့ဒီကမ္ဘာဖလားက upset ပွဲများတဲ့ကမောက်ကမပွဲများတဲ့ကမ္ဘာဖလားလို့တော့ဆိုရတော့မှာပါ။ဒီကမ္ဘာဖလားက upset တွေများတဲ့အကြောင်းရင်းတော့ကျွန်တော်အမြင်ပေါ့နော်။အော်ဒင်းတွေအများစုကသူတို့ဒီ stretch and stamina လို့ခေါ်ရတဲ့ကိုင်ဝူးနဲ့ဒီခွန်အားအပိုင်းတွေနဲ့ကစားတယ်ပြိုင်ပွဲလို့ဖြစ်နေတယ်ဗျ။အဲ့တော့အော်ဒင်းတွေကအရန်ကိုတက်ကိုင်ဝူးဦးစားပေးပြီးတော့တွန်းတွန်းတိုက်တိုက်နဲ့တကယ်ကိုဘောလုံးဖြတ်တွေကကောင်းကောင်းကစားတဲ့အခါကျတော့တွန်းတွန်းစကေးမကောင်းတဲ့အသင်းတွေဆိုရင်ကျွန်တော်ထင်တယ်ဟိုအော်အသင်းကတော့အသာရသွားလိမ့်ရှိတယ်။အဲ့ဒီကမ္ဘာဖလားကိုပြောရမယ်လို့ stretch and fitness and stamina all over your own about that. I don't know upset ပွဲတွေများတယ်လို့ထင်တယ်
။ဒီနေ့ပြိုင်ပွဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့အင်းရှင်ကာတာအသင်းဟာအုပ်စုပထမနှစ်ပွဲလုံးကိုရှုံးသွားတာကြောင့်ကမ္ဘာဖလားသမိုင်းတစ်လျှောက်မှာပြိုင်ပွဲကနေအစောဆုံးထွက်ခဲ့ရတဲ့အင်းရှင်အဖြစ်လဲမှတ်တမ်းဝင်သွားပါတယ်။ကာတာကမ္ဘာဖလားပွဲကတခြားကမ္ဘာဖလားပွဲတွေနဲ့ထူးခြားတာနောက်တစ်ခုကတော့ဂျိုင်းမွေးတို့မှာကန်ကွက်ဆန္ဒပြမှုတွေအမျိုးမျိုးရှိခဲ့တာပါ။ဂျိုင်းမွေးမတိုင်ခင်ကတည်းကကာတာရဲ့လူခွေအခြေအနေကြောင့်ဝေဖန်မှုတွေရှိခဲ့သလိုဂျိုင်းမွေးကျင်းပတဲ့အချိန်မှာလည်းဝေဖန်စရာတွေထပ်ဖြစ်လာခဲ့ပါတယ်။လိန်လူဆုံးဝတ်သူတွေနဲ့ပတ်သက်ပြီးကာတာနိုင်ငံရဲ့ဥပဒေကိုကန့်ကွက်တဲ့အနေနဲ့အင်္ဂလန်၊ဝေးလ်၊ဂျာမနီ၊နယ်သာလန်၊ဘယ်လ်ဂျီယံ၊ဆွစ်ဇာလန်နဲ့ဒိန်းမတ်အသင်းတွေကအသင်းခေါင်းဆောင်တွေကတတ်တန့်ရအောင်ရောင်းဆုံးပါတဲ့ဒီ One Love ဆိုတဲ့လက်ပတ်တွေကိုဝတ်ဖို့စီစဉ်ခဲ့ပေမဲ့FIFA ကဝတ်တဲ့သူကိုအဝါကပ်ပြမယ်လို့ချင်းချောက်ပြီးတော့မဝတ်ဖို့ဖိအားပေးတာကြောင့်အသင်းတွေဘက်ကမဝတ်ပဲနေခဲ့ရပါတယ်။ဒါကိုကန့်ကွက်တဲ့အနေနဲ့ဂျာမနီသင်းကတော့အုပ်စုပထမပွဲမဆောက်ခင်အသင်းဓာတ်ပုံရိုက်တဲ့ချိန်မှာတသင်းလုံးကပါဇက်တွေကိုလက်နဲ့ကာပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပြီးတော့ဂျာမနီပြည်ထောင်စုဝန်ကြီးနန်စီဖေဇာကတော့ One Love လက်ပတ်ကိုဝတ်ပြီးတော့ FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုနဲ့ဘောလုံးပွဲထိုင်ကြည့်ခဲ့ပါတယ်။
Ich will noch mal sagen, dass ich die Entscheidung der FIFA
ဒီမှာချက်ပြီးတော့ပြောချင်တာက One Love လက်ပတ်နဲ့ပတ်သက်ပြီး FIFA ရဲ့ဆုံးဖြတ်ချက်ကအကြီးအကျယ်မားတယ်လို့ထင်ပါတယ်။ဘောလုံးအဖွဲ့ချုပ်တွေကိုဖိအားပေးပုံကလည်းမမှန်ဘူးဆိုတာကျွန်မရှင်းရှင်းပဲချက်ပြောပါရစေ
။ FIFA ဘက်ကအဲ့လိုပိတ်ပင်လိုက်တဲ့ပုံမှာဂျာမနီအသင်းအနေနဲ့စိတ်ပြတ်ပြီးအန်အော့တုံလုံးမိတယ်လို့ဂျာမန်နီးပြ Hansi Flick ကပြောလိုက်သလိုအင်္ဂလန်နီးပြားဂါရက်ဆောက်ဂိတ်ဝေးလ်ဆောင်မန်ကစားသမားဂါရက်ဘေးလ်ဘယ်လ်ဂျီယံကစားသမားယူရီတယ်လီမန်တို့ကလည်း FIFA ကိုဝေဖန်ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းကမ္ဘာဖလားပွဲအတွက်မှာလွတ်လပ်စွာဖော်ပြခွင့်တွေကိုကန့်သတ်တာကစိုးရိမ်စရာဖြစ်တယ်ဆိုပြီးတော့ကာတာနိုင်ငံမှာရောက်ရှိနေစဉ်ဝေဖန်လိုက်ပါတယ်
။ It's always concerning from my perspective when we see any restrictions on freedom of expression
လွတ်လပ်စွာထုတ်ပေါ်ပြောင်းသားခွင့်ကိုကန့်သတ်တာတွေတွေ့ရတိုင်းကျွန်တော်အနေနဲ့အငြင်းစိုးရိမ်မိပါတယ်။အထူးသဖြင့်မတူကွဲပြားမှုတွေနဲ့အလုံးပါဝင်နိုင်ရေးနဲ့ပတ်သက်ပြီးတော့ကန့်သတ်ခံရတဲ့အခါတိုင်းမှာပါပြီးတော့ဘောလုံးကွင်းထဲမှာကစားနေတဲ့ဘယ်သူမှဆိုအဲ့ဒီလိုစံတန်မိုးတွေကိုထောက်ခံမလားဒါမှမဟုတ်အတင်းအတွက်ကစားမလားဆိုတာမျိုးအတင်းအကျပ်ဖိအားပေးရွေးချယ်ခိုင်းတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ
်ကာရာနာပိုင်းတွေဘက်ကတော့ပြည်သက်တွေကတတ်တန်အောင်လက်ပတ်တွေဆန္ဒပြစာရန်တွေပါတဲ့တီရှပ်ဝတ်ထားတဲ့သူတွေကိုလက်ပတ်တွေချုပ်ခိုင်းတာတွေတားဆီးတာတွေရှိခဲ့ပါတယ်ဒီနေ့မှာပဲအီရန်ပြည်သက်တချို့ကတော့သူတို့အစိုးရကိုကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့အီရန်သင်းကလည်းသူတို့နိုင်ငံတွင်းမှာဆန္ဒပြနေကြတဲ့ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အင်္ဂလန်ရဲ့ဘက်မှနိုင်ငံတော်သချင်းကိုမဆိုဘဲဆန္ဒပြခဲ့ကြပါတယ်။ဝေးလ်ဇ်ရဲ့ဘက်မှတော့အီရန်ပြည်သက်ဦးကအီရန်နိုင်ငံမှာရဲကဖမ်းဆီးထားစဉ်တည်ဆုံသွားခဲ့တဲ့အသက်22နှစ်အရွယ်မာဇာအာမီနီရဲ့နာမည်နဲ့အသက်ကိုကျောနံပါတ်ထိုးထားတာကိုကင်ပြီးတော့ဆန္ဒပြခဲ့ပါတယ်။ဒီနေ့မှာပဲအဲ့ဒီပွဲမှာပဲအင်္ဂလန်အသင်းသားတွေကတော့ဒူးထောက်ပြီးတော့ခွဲခြားဆွတ်ဆတ်မှုတွေကိုကန့်ကွက်တယ်ဆိုတာကိုပြခဲ့ကြပါတယ်။ဘောလုံးပွဲကကိုပြန်ဆက်ရရင်တော့ပေါ်တူဂီတိုက်စင်မှုရောနောက်တို့ဟာဂါနာနဲ့အဖွင့်ပွဲမှာတကူးသွင်းပြီးတော့ကမ္ဘာဖလား၅ချိန်မှ၅ချိန်စလုံးဂိုးသွင်းမှုတဲ့ပထမဆုံးကစားသမားအဖြစ်စံချိန်တင်လိုက်ပါတယ်။ကမ္ဘာဖလားမှာ၅ချိန်ဝင်ကစားမှုတဲ့ ကစားသမားအနည်းငယ်ရှိပေမဲ့ရိုနောဒိုကတော့အဲ့ဒီ၅ချိန်စလုံးမှာဂိုးသွင်းနိုင်ခဲ့တဲ့ပထမဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားခဲ့တာပါ။မနေ့ကမှတော့အုပ်စုအီးကစပိန်နဲ့ဂျပန်၊ဂျာမနီနဲ့ကော့စတာရီကာ၊အုပ်စု F ကခရိုအေးရှားနဲ့ဘယ်လ်ဂျီယံ၊မော်ရိုကိုနဲ့ကနေဒါတို့ကစားကြမှာပါ။
ကရိုအေးရှားနဲ့ဘယ်လ်ဂျီယံပွဲကတော့ကျွန်တော်ကကရိုအေးရှားရဲ့လောက်တန်းကစားပုံကိုကြိုက်တယ်၊ကွင်းလယ်ကိုကြိုက်တယ်။အဲတိုက်စစ်ပိုင်းကတော့မဆိုးပါဘူး။ဒါပေမဲ့ဟိုဘယ်လ်ဂျီယံကဒီပွဲကသူ့အတွက်အရင်ရေးကြည့်တော့ကျွန်တော်တို့ကရိုအေးရှားနဲ့ဘယ်လ်ဂျီယံပွဲမှာအသေးရလကအသင့်တော်ဆုံးလည်းဖြစ်မလို့ကျွန်တော်ကတော့ကရိုအေးရှားကိုကြိုက်တယ်ခင်ဗျာ။ဂျပန်နဲ့စပိန်ပွဲပြောဂျပန်ကကစားတော့ကောင်းတယ်ခင်ဗျာ။ဟိုအရှအသင်းတွေပြပြီးသူကြံ့ကြိုင်မှုကောင်းကောင်းနဲ့တက်လုံကောင်းကောင်းနဲ့အထွန်းထွန်းတိုက်တိုက်ကစားနေပြီမြင်သူတို့42ပိုင်းနေကြတော့ငြင်းရနေပြ။အဲ့တော့ကျွန်တော်ထင်တော့ဒီမှာစပိန်နိုင်ပဲ၊ကိုပြမပြတ်ပဲကြည့်ရအောင်ဂျပန်နဲ့စပိန်ပွဲပေါ့။ကိုစတာရီကာကဂျပန်ကိုနိုင်သွားပြီပဲ။အဲ့လိုကြီးခြေစွမ်းကောင်းတာမျိုးတော့မဟုတ်ဘူးပြ။အဲ့မဂျာမနီကတော့လည်းပြောနိုင်ငံရေးပြဿနာတွေရှုပ်ထွေးနေပြီးတော့ဟိုယုံကြည်လို့မရတဲ့အသင်းမျိုးသူကဖီဗာကိုဆန့်ကျင်မယ်လို့အုပ်စုဆင်းရမယ်လက်ပြန်မလို့အနေထားမျိုးတွေလည်းရှိနေတဲ့ခါကျတော့ကျွန်တော်လည်းဂျာမနီကိုတိတ်မကြိုက်ဘူး။အဲ့ဒီပွဲကတော့ဂျာမနီကတိုက်စစ်ပိုင်းကလည်းဂျာမနီကလိုအပ်ချက်တွေရှိတယ်ပြောအဆုံးသက်မသေးကြဘူးအဲအဲ့ပွဲလည်းအဲဟိုအရေးဆုံးပြီးတော့ကြာဟိုမဖြစ်မနေရွေးရမယ်ဆိုရင်ကော့စတာရီကာပဲရွေးရမှာပဲခင်ဗ
ျဒုတိယဆင့်ရှုံးထွက်ပွဲတွေကိုတော့ဒီဇင်ဘာ3ရက်နေ့မှာစတင်မှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်20ကအာရှမှာလုတ်ခဲ့တဲ့ကမ္ဘာဖလားမှာတော့ဘရာဇီးလ်တဲ့ကပူဆွဲခဲ့ပြီးဒီတစ်ချိန်မှာရောရေပန်းစားနေတဲ့ဘရာဇီးလ်တွေထပ်ပြီးဘူဆွဲမလားဒါမှမဟုတ်ဘယ်အသင်းဘူဆွဲမလဲဆိုတာကတော့ရေကုန်စွာနဲ့ပဲစောင့်ကြည့်သွားမှာဖြစ်ပါတယ
်။ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အာကစားကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။လက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲရဲ့ထူးခြားတဲ့သတင်းတွေကိုစူးစီးတင်ပြသွားတာပါ။ VOA ရဲ့ဗုဒ္ဓဦးနဲ့ညဘက်အသံလွင့်အစီအစဉ်တွေကို line number 25 32တို့ကနေ19တို့ကနေဇက်တိုက်ထုံးလွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုဇော်ဝင်းလိုင်ကပြောပြပါအောင်မယ
်ကာတာနိုင်ငံမှာကျင်းပနေတဲ့2022 FIFA Club ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုဒီကတူနီရှားနဲ့ပြင်သစ်အော်စတြေးလျနဲ့ဒိန်းမတ်တို့အုပ်စုနောက်ဆုံးပွဲစဉ်တွေကိုအခုကျွန်တော်တို့အသံလွှင့်နေတဲ့အချိန်မှာကစားနေကြတာမှာပထမပိုင်းနိုင်ဝက်အတွင်းမှာနှစ်ပွဲစလုံးမှာဂိုးမရှိသေးဖြစ်နေကြပါတယ်။အုတ်စုဒီကလက်ရှိချန်ပီယံပြင်သစ်ကဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်သွားပြီဖြစ်ပါတယ်။ဂျန်နဲ့၃သင်းကတော့ဒီကနေ့ကစားတဲ့ရလအပေါ်မူတည်ပြီး၃သင်းစလုံးတက်နိုင်တဲ့အခွင့်အလမ်းတွေကြာနေပါသေးတယ်။ဒီကနေ့မြန်မာစံတော်ချိန်ညတနာရီခွဲမှာတော့အုတ်စုစီရဲ့နောက်ဆုံးပွဲစဉ်တွေကိုကစားကြမှာဖြစ်ပြီးပိုလန်နဲ့အာဂျင်တီးနာ၊ဆော်ရီအာရေဗျာနဲ့မက္ဆီကိုအသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုလေကြောင်းကနေဝင်ရောက်မဲ့ခီးစဉ်တွေအတွက်လေရင်ဆက်ရောက်ချိန်ဓာတ်ခွဲစမ်းသပ်မှုရယူမယ်ဆိုတဲ့ကန့်သက်ချက်ကိုဒီဇင်ဘာလ1ရက်နေ့ကစလို့မြန်မာအာဏာပိုင်တွေကဖြေလျှော့လိုက်ပါပြီ။ဒါပေမဲ့မြန်မာနိုင်ငံဝင်ကယ်မှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းတက်သေးကံလက်မှတ်ဒါမှမဟုတ်မြန်မာနိုင်ငံကိုဆက်ရောက်ချိန်မတိုင်ခင်48နာရီအတွင်းကိုဗစ်ကင်းစင်ကြောင်းစစ်စစ်ချက်ပြသကြရမှာဖြစ်ပါလေ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ပျက်စီးသွားခဲ့တဲ့လျှက်စစ်တပ်အားပေးစနစ်တွေပြန်လည်ပြုပြင်အတွက်အမေရိကန်ပြည်ထောင်စုကယူကရိန်းကိုကြီးမားတဲ့ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကမနေ့နိုဝင်ဘာလ29ရက်နေ့မှာကြေညာလိုက်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိနေတဲ့အချိန်မှာပဲအမေရိကန်ကကူညီမဲ့အကြောင်းကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းပေါ်ရုရှားကကျူးလွန်တဲ့ဆီယာစုမှုတွေကိုစုံစမ်းတရားစွဲဆိုဖို့အထူးတရားရုံးတစ်ခုဖွင့်လှစ်ပေးဖို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်ကဗုဒ္ဓနေ့မှာတောင်းဆိုလိုက်ပါတယ်။ဒီတရားရုံးကကုလသမဂ္ဂကကြေရောနောက်ခံပေးထားတဲ့တရားရုံးဖြစ်လာမှာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလယူကရိန်းကိုကျူးကျော်ပြီးကတည်းကရုရှားတပ်တွေကြောင့်ပျက်စီးဆုံးရှုံးခဲ့ရတာတွေကိုယူကရိန်းကပြန်လည်တိဆောက်ရမှာရုရှားနဲ့တာဝန်ရှိသူတွေကကုန်ကျစရိတ်တွေကိုပေးရမယ်လို့လည်းသူကပြောပါတယ်ခင်ဗျာ။2020အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကိုအာနာလွယ်မပေးနိုင်အောင်အကြံဖက်ဟန်တာဖို့ပူးပေါင်းကြံစီမှုနဲ့ Oakkeepers အဖွဲ့ခေါင်းဆောင် Stewart Droz ကိုအပြစ်ရှိတယ်လို့ Washington DC ကပြည်ထောင်စုတရားရုံးတစ်ခုကဆုံးဖြတ်ချက်ချလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်တွေကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရေးမှူးအဖြစ်နဲ့ကမတ်ဆူမွန်ကတာဝန်ယူခဲ့ပါတယ်။အတံပန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့စီဒရစ်ဖရန်ကလင်နဲ့ PJ အီလီယော့တ်တို့ဖြစ်ပါတယ်။ VO ရဲ့ဗုဒ္ဓဦးနဲ့ညဘက်အတန်လွင့်အစည်းအဝေးလေးဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။သောတာရှင်မြန်မာပြည်သူများလည်းဘေးရန်တွေကင်းဝေးကြပါစေ။ကျွန်တော်ကတော့စီစဉ်မှုဖြစ်သူဆောင်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.